Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ခါ2016ခုနှစ်အောက်တိုဘာလ18ရက်တနင်္လာနေ့မနက်ဖြန်စီစဉ်တွေကိုคลိုင်းโดมิเตอร์24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမခွန်ညိုကအခုမနက်ဖြန်စီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့စူးမြတ်ပါပါရှင်အီရတ်နိုင်ငံမော်ဆူးမြို့ကို IS စစ်သွေးကြောတွေလက်ကနေပြန်လည်ရအောင်တိုက်ခိုက်နေတဲ့စစ်ပွဲမှာအောင်မြင်မှုတွေရှိတယ်လို့အီရတ်တပ်တွေနဲ့အတူတိုက်နေတဲ့ကတ်တပ်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ဒီကနေ့မှအိန္ဒိယသမ္မတအိန္ဒိယနိုင်ငံသားဝန်ကြီးတို့နဲ့တွေ့ဆုံမှဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဥဆမ်မိုဝေနဲ့အတူကြီးညာပေးပါမယ်ရှင်
။အခုမနေ့နားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီအိန္ဒိယနိုင်ငံမှာနိုင်ငံတော်ခီးစဉ်ဖြစ်နေရောက်ရှိနေတဲ့ဒေါက်ဆန်းစုကြည်ကဘင်စတက်အစည်းအဝေးတွင်မြန်မာနိုင်ငံကိုလာရောက်မြင့်ရင်းနှီးမြှုပ်နှံကြဖို့ပြောသွားခဲ့ပါတယ်
။ We have much to do but we are determined to do it.Since our government came into office
လေးရကြမဲ့ဒေါက်တာဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်ကြောင်းကိုအရင်လွန်နာစင်ကြာမှာပါရှင်။ရခိုင်ပြည်နယ်အတွင်းကင်းစခန်း၃ခုတိုက်ခိုက်ခံရမှုပြီးရဲမှုချုပ်တယောက်ကိုအစာထိုးခံအပ်လိုက်ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုနဲ့ပတ်သက်လို့စိန်ခေါ်မှုတွေရှိနေပြီးမဲ့ပိုးပြီးတော့လွတ်လပ်တဲ့အလားအလာတွေရှိနေတဲ့အကြောင်း VOA ရဲ့အတန်လွှင့်ဌာနညွှန်ကြားရေးမှူးကပြောသွားပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုကြားကြရမှာပါ။အခုရန်ဆုံးတော့အော်တိုဘာလ18ရက်မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးစာမိုးဝေတို့ကကြီးညာပါမယ်ရှင
်။အီရတ်နိုင်ငံမြောက်ပိုင်းမော်ဆိုးမြို့ကို IS စစ်သွေးကြောတွေလက်ကနေပြန်လည်သိမ်းယူနိုင်ဖို့အီရတ်တပ်တွေမင်းပြင်ကနေထိုးစစ်ဆင်နေတာနဲ့အတူတချို့နေရာတွေကိုပြန်လည်သိမ်းယူနိုင်ပြီလို့အီရတ်တပ်တွေနဲ့အတူကူညီတိုက်နေတဲ့ကတ်တပ်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်။မြို့ရဲ့နယ်နိမိတ်စတူယန်ကီလိုမီတာ200လောက်ကိုတရက်ထဲမှာသိမ်းယူနိုင်ခဲ့တယ်လို့ကတ်ဒေတာအကြီးအကဲမော်ဆူးဘာဇာနီကတနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မော်ဆူးတမျိုးလုံး IS တွေလက်ကနေလွတ်မြောက်ရမယ်လို့လည်းသူကပြောခဲ့ပါတယ်။အခုစစ်စင်ရေးဟာအီရတ်နိုင်ငံတဲကနေအမေရိကန်တိုက်ခိုက်ရေးတပ်တွေဆုတ်ခွာခဲ့ပြီး9နှစ်အကြာမှာအကြီးအကျယ်ဆုံးပြုလုပ်တဲ့စစ်စင်ရေးဖြစ်ပါတယ်။ဒေသထဲမှာရှိနေကြတဲ့ထောင်နဲ့ချီတဲ့အရတားတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့လည်းစိုးရိမ်မှုတွေရှိနေပါတယ်။မော်ဆူးမျိုးလွတ်မြောက်ရေးစစ်စင်ရေးမှာအီရတ်တပ်တွေနဲ့အတူဖြီတောင်စုရဲတပ်ဖွဲ့ကတ်တပ်ဖွဲ့ဆူနီတိုက်ခိုက်ရေးသမားတွေနဲ့ရှီယာပြည်သူစစ်တပ်ဖွဲ့တွေအတူတွဲတိုက်ခိုက်နေကြပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေက IS ပြစ်မှတ်တွေအပေါ်လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေကလည်းမော်ဆူးမြို့က IS တွေအပေါ်လေကြောင်းကနေတိုက်ခိုက်ပေးနေပါတယ်။အီရတ်နဲ့ကတ်တပ်ဖွဲ့ဝင်တွေဟာစီစဉ်ထားတာထက်ကိုရှေ့တိုးတိုက်ခိုက်နိုင်ကြတယ်လို့ပန်တန်ဂွန်စစ်ဌာနချုပ်ပြောခွင့်ရသူပီတာကော့ကတင်းလာနေကပြောပါတယ်အမေရိကန်တပ်တွေဟာလည်းစစ်ကူပေးဖို့အတွက်မော်ဆိုးမြို့မို့အပြင်မှာအသင့်ရှိနေကြပေမဲ့အီရတ်တပ်တွေကသာဥဆောင်တိုက်နေတာဖြစ်တယ်လို့သူကပြောခဲ့ပါတယ်ရှင်
။ဆီးရီးယားနိုင်ငံအလက်ပိုမြို့မှာကြာစာပဒင်းနေကြရင်လူသားချင်းစာနာထောက်ထားမှုအနေနဲ့တိုက်ပွဲတွေကို၈နာရီကြာရပ်ဆိုင်းထားပြီးကိုဆီးရီးယားနဲ့ရုရှားတပ်ဖွဲ့တွေပြင်ဆင်နေကြကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ဒုတိယဗိုလ်ချုပ်ကြီးစာကြီးရူတ်စကွိုင်းကတနင်္လာနေ့မော်စကိုမြို့တော်မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာရုရှားနဲ့ဆီးရီးယားတပ်ဖွဲ့တွေအနေနဲ့အရက်သားတွေလွတ်လပ်စွာဖြတ်တန်းသွားလာနိုင်အောင်မကျန်းမာသူတွေဒဏ်ရာရရှိထားသူတွေကိုရွှေ့ပြောင်းနိုင်အောင်တိုက်ခိုက်ရေးသမားတွေဆုတ်ခွာခွင့်ရအောင်အောက်တိုဘာလ20ရက်နေ့မနေ့8နာရီကနေညနေ4နာရီကြားအလက်ပိုမြို့အတွင်းတိုက်ခိုက်နေမှုတွေကိုရပ်တန့်ပေးမှဖြစ်တယ်လို့ပြောဆိုပါတယ်။ရုရှားနဲ့ဆီးရီးယားတွေဟာရက်ဆက်ကြမ်းကြုတ်မှုတွေလုပ်ရတီကိုကျူးလွန်နေကြတယ်လို့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတချို့ကဆွဆွဲထားပေမဲ့ရုရှားအစိုးရတာဝန်ရှိသူတွေကတော့ဒါကိုညှင်းဆိုပါတယ်။ဒီတော့တွင်ဆီးရီးယားနိုင်ငံအလက်ပုခရိုင်မြောက်ပိုင်းတဘုံနေထိန်းချုပ်ထားတဲ့ကြေးရွာတစ်ခုရဲ့လူနေထိုင်ရာအဆောက်အဦတွေပေါ်မှာတင်းလာနေကလေကြောင်းကနေဘုံကျဲချကြရမှာလူပေါင်း23ဦးထက်မနည်းတိဆုံးသွားပါတယ်။ဗြိတိန်နိုင်ငံအခြေစိုက်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့အစိုးရကွာတာဂျီအရမှာအပြင်းထန်ဆုံးထိခိုက်ခဲ့ပြီးတော့ကေဇေးရီသမားတွေဟာအသက်ရှင်ကြာရည်သူတွေကိုအပြည့်စည်တွေအောက်ကနေဆွဲထုတ်နေရပြီး24နာရီအတွင်းမှာတည်ဆုံးသူရေအတွက်45ဦးထိရှိခဲ့တယ်လို့ပြောဆိုပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်အနိုင်ရစေအောင်ရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကိုသူ့ရဲ့ရီပပ်ဘလီကန်ပါတီအကြီးအကဲတွေကအလေးမထားဘူးလို့ရီပပ်ဘလီကန်ပါတီသမ္မတလောက်ဒေါ်နယ်ထရမ့်ကတနင်္လာနေ့ကပြောကြားပြီးတော့သူ့အနိုင်မရအောင်လို့အကွက်ဆင်ထားတာဖြစ်တယ်လို့ပြောခဲ့ပါတယ်။ရွေးကောက်ပွဲနေ့မတိုင်ခင်နဲ့ရွေးကောက်ပွဲနေ့တွေမှာမဲမတမာတဲ့လှုပ်ရက်အများအပြားရှိတယ်လို့ Trump က Twitter လူမှုကွန်ရက်ပေါ်မှာရေးခဲ့တယ်လို့ဖြစ်နေတဲ့ကိစ္စကို Republican ခေါင်းဆောင်တွေဘာကြောင့်မဟုတ်ဘူးလို့ညှင်းဆန်နေကြတယ်လဲ သိအားလွန်ရကြတယ်လို့လည်းကြေတာခဲ့ပါတယ်။နိုဝင်ဘာလ၈ရက်ရွေးကောက်ပွဲကျင်းပဖို့သတင်းသုံးပတ်ပဲလိုတော့ချိန်မှာလူမှုသဘောထားစစ်တမ်းတွေမှာကလင်တန်ထက်ထောက်ခံမှု6မှတ်လောက်နည်းနေတဲ့ Republican သမ္မတလောင်းကစကားစစ်ထိုးပွဲအတွက်မေးခွန်းတွေကိုကလင်တန်ကကြိုတင်ရခဲ့တယ်ဆိုပြီးတော့လည်းအထောက်အထားမရှိပြောကြားခဲ့ပါတယ်။နိုင်ငံတွင်းထုတ်လွှင့်နေတဲ့သတင်းမီဒီယာတွေဟာသူ့ရဲ့အဆိုတမာတမတ်မကြမမှန်မကန်ထုတ်လွှင့်နေကြတာကြောင့်သူ့ရဲ့ပြိုင်ဘက်အသာရစေတယ်လို့လည်းဆိုပါတယ်။ရွေးကောက်ပွဲမတမာမှုတွေရှိတယ်လို့ Trump ရဲ့ပြောကြားချက်ဟာတာဝန်မဲ့လွန်ရာရောက်တယ်လို့ရွေးကောက်ပွဲမှာအကျိအနယ်ပြိုင်ဆိုင်ရမယ့် Ohio ပြည်နယ်ရဲ့ Republican Party အကြီးအကဲ John Husted ကတနင်္လာနေ့ကပြောခဲ့ပါတယ်။ပြည်နယ်တွေမှာရွေးကောက်ပွဲကိုဂုဏ်သိက္ခာရှိရှိကျင်းပနိုင်မယ်ဆိုတာသူအနေနဲ့အပြည့်အဝယုံကြည်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကလည်းရုံးပိတ်ရက်အတွင်းတုန်းကပြောကြားခဲ့ပါတယ်ရှင်
။ Democrat Party ရဲ့သမ္မတလောင်း Hillary Clinton နဲ့ Republican Party ရဲ့သမ္မတလောင်း Donald Trump တို့ဟာဗုဒ္ဓဟူးနေ့ကျရင် Nevada ပြည်နယ် Las Vegas မြို့မှာတတိယနဲ့နောက်ဆုံးကြိမ်ဖြစ်တွေ့ဆုံပြီးတော့ရှင်ပြိုင်စကားဆစ်ထိုးကြမှာဖြစ်ပါတယ်။ပြည်သူသဘောထားစစ်တမ်းကောက်ယူထားချက်တွေအရ Trump ဟာ Clinton ရဲ့နောက်မှာလိုက်နေပြီးတော့ဗုဒ္ဓဟူးနေ့စကားဆစ်ထိုးပွဲဟာရွေးကောက်ပွဲကျင်းပဖို့တရင်သုံးပတ်တောင်မလိုတော့တဲ့အချိန်ကာလအတွင်းအခြေအနေတွေကိုအပြောင်းအလဲဖြစ်ပေါ်အောင်ကြိုးပမ်းမှုအတွက် Trump တဲ့နောက်ဆုံးအခွင့်အလမ်းလည်းဖြစ်ပါတယ်။ Real Clear Politics အဖွဲ့ကနောက်ဆုံးကောက်ယူခဲ့တဲ့ပြည်မြစစ်တမ်းတွေးရှိချက်အရ Clinton က 6.4 ရာခိုင်နှုန်းအသားနဲ့ဥဆောင်နေပါတယ်။ Clinton ဟာတကယ်တမ်းအရေးပါတဲ့ရှင်ပြိုင်ရမယ့်ပြည်နယ်အများစုမှာနှာတစ်ဖြာအသာစီးရနေပါတယ်။ Trump အနေနဲ့မကြသေးခင်ကကြုံခဲ့ရတဲ့နိုင်ငံရေးပြဿနာတွေရှိနေပေမဲ့ Nevada မြောက်ကယ်လိုရိုင်းနားနဲ့အိုဟိုင်းယိုးစတဲ့ပြည်နယ်တွေမှာရှင်ပြိုင်မှုကတိတ်ပြီးတော့မကွာလာတဲ့အကြောင်း CNN သတင်းဌာနရဲ့ ORC စစ်တမ်းမှာပြသနေပါတယ
်။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအိန္ဒိယသမ္မတပရနတ်မူခါဂျီနိုင်ငံသားရေးဝန်ကြီးရှစ်ရှမာဆော်ရတ်တို့နဲ့ဒီကနေ့အောက်တိုဘာ18ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။နှစ်နိုင်ငံပေါင်းအကျိုးစီးပွားကိစ္စတွေနဲ့ယင်းဒီကောင်းမွန်တဲ့ဆက်ဆံရေးပို့ပြီးတော့ခိုင်မာစေမယ့်နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကအစောပိုင်းကပြောကြားထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမော်ဒီနဲ့လည်းအောက်တိုဘာ19ရက်ဗုဒ္ဓဟူးနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။နည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးဆိုင်ရာဘင်စတက်ထိပ်သီးစည်းဝေးပွဲနဲ့ဘင်စတက်ခေါင်းဆောင်တွေနဲ့စီးပွားရေးအင်အားကောင်းစားနိုင်ငံများ BRICS ခေါင်းဆောင်တွေကြားထိပ်သီးစည်းဝေးပွဲတွေကိုကိုဝါမျိုးမှာစနေနေ့တနင်္ဂနွေနေ့တွေမှာတက်ရောက်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာတနင်္လာနေ့ကတော့ညူဒီလီမြို့တော်ကိုရောက်ရှိလာပါတယ်။တနင်္လာနေ့မှာပဲအိန္ဒိယနိုင်ငံရဲ့အဓိကအတိုက်ခံကွန်ဂရက်ပါတီဥက္ကဋ္ဌဆိုနီယာဂန်ဒီကိုသူမရဲ့နေအိမ်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ညူဒီလီမြို့တော်မှာရှိနေစဉ်အတွင်းဒေါအောင်ဆန်းစုကြည်ဟာစီးပွားရေးဆိုင်ရာအခမ်းအနားတစ်ခုကိုတက်ရောက်ပြီးတော့အိန္ဒိယထိပ်တန်းစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံကြားစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးအပြန်အလှန်တိုးတက်စေဖို့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယကလာတဲ့သတင်းတစ်ခုထဲမှာဖော်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့နေကြားဆောင်ကင်းစခန်း၃ခုကိုအကြမ်းဖက်တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်၄ဦးတေဆုံးခဲ့ရပြီးလက်နက်တွေလူယူခံခဲ့ရမှုနဲ့ပတ်သက်လို့နေကြားဆောင်ရဲတပ်ဖွဲ့ရဲ့အကြီးအကဲရဲမှူးချုပ်မောင်မောင်ခင်ရဲ့နေရာမှာရဲမှူးချုပ်သူရဆန်းလွင်နဲ့အစားထိုးခန့်အပ်လိုက်တဲ့အကြောင်းပြည်ထရေးဝန်ကြီးဌာနပြည်တော်စုဝင်းကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောဆိုပါရယ်ရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိနေတဲ့ဝင်းကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဟာအောက်တိုဘာလ18ရက်နေ့မှာသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါရယ်ဒါအပြင်ဒေသခံတိုင်းရင်းသားတွေအနေနဲ့နေဆက်ဒီခါမှာခင်ဗျာနေရက်ကိုစွန့်ခွာပြီးတော့တခြားနေရာတွေကိုပြောင်းရွှေ့နေထိုင်ကြတာမျိုးမလုပ်ကြဖို့အတွက်ဝင်းကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောကြားခဲ့ပါရယ်ဝင်းကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဟာစစ်တွေမြို့ကိုအောက်တိုဘာလ16ရက်နေ့မှာရောက်ရှိသွားတာဖြစ်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုအတွင်းကြာဆုံးခဲ့တဲ့တပ်ဖွဲ့ဝင်၄ဦးရဲ့ဇနီးတွေနဲ့တွေ့ဆုံပြီးတော့တဦးစီကိုထောက်ပံ့ငွေကျပ်30စီနဲ့အားပေးစကားပြောကြားခဲ့တယ်လို့အစိုးရသတင်းထုတ်ပြန်ချက်မှတွေ့ရပါတယ်။ရခိုင်ပြည်နယ်အတွင်းမှာတိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့အခြေအနေအဖြစ်မှန်တွေကိုသိရှိနိုင်ရေးအတွက်အောက်တိုဘာလ17ရက်နေ့ကနေ14ရက်နေ့ထိတွားရောက်ခဲ့တဲ့ပြည်ချာရေးဝန်ကြီးဒေါက်တာဖေမင်းနဲ့ပြည်ထောင်စုဝန်ကြီးဦးသိန်းစွေတို့ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့တွေကသူတို့ခီးစဉ်အတွေ့အကြုံကိုမနေ့ကအောက်တိုဘာလ18ရက်နေ့ကနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာမှာ အခုချိန်ဒီအစိုးရဘက်ကတမတော်သား5ဦးရဲတပ်ဖွဲ့ဝင်2ဦးတခြားအဆင့်ရှိရဲတပ်ဖွဲ့ဝင်8ဦးစုပေါင်း14ဦးကြာဆုံးခဲ့ပြီဖြစ်ကြောင်းအကြမ်းဖက်အဖွဲ့အစည်းတွေဘက်ကတော့အမျိုးသမီး2ဦးပါဝင်စုပေါင်း30တည်ဆုံးပြီဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးပိုချုပ်အောင်စိုးကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အခုချိန်ထိတော့ဖမ်းဆီးရမိထားသူစုစုပေါင်း29ဦးရှိတယ်လို့ဆိုပါတယ်
စကိုင်းတိုင်းဟောင်းမလေးမြို့ကနေမုံရွာမြို့ကိုသွားချင်းရွှေမြစ်ထဲမှာစနေနေ့တုန်းကနှစ်မြုပ်ခဲ့တဲ့အောင်စိုးမိုးကျော်အမြန်ရရင်မှာပါသွားခဲ့သူတို့ရဲ့ရုပ်အလောင်းတွေကိုအောက်တိုဘာ18ရက်တနင်္လာနေ့တုန်းကထပ်မံဆယ်ယူရရှိခဲ့ပါတယ်။ရရှိတဲ့အလောင်းတွေအများစုစုပေါင်းတည်ဆုံးသူဟာ30ကျော်သွားပြီးတော့သင်းမောကိုဆယ်ယူနိုင်ရင်နောက်ထပ်အလောင်းတွေထပ်တွေ့နိုင်တယ်လို့စကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဦးစီးဌာနကပြောပါတယ်။တည်ဆုံးသူအများစုဟာကျောင်းဆရာဆရာမတွေဖြစ်ကြပါတယ်။နေမြုပ်နေတဲ့သင်းမောကိုဆယ်ယူဖို့စ조사ပေမဲ့တနင်္လာနေ့ညနေပိုင်းရောက်တဲ့အထိဆယ်ယူလို့မရသေးပဲဖြစ်နေပါတယ်။နှစ်သွားတဲ့သင်းမောပေါ်မှာခီးတဲ့300ထက်မနည်းပါသွားခဲ့ပြီးတော့150ကျော်ကိုတော့အသက်ရှင်ရဲ့ကယ်ဆယ်နိုင်ခဲ့ပါတယ်။ပျောက်ဆုံးနေတဲ့ခီးတဲ့တွေကိုရှာဖွေရင်းနဲ့သင်းမောဆယ်ယူနိုင်ရင်အတွက်အသက်ဆိုင်ရာကလည်းဆက်ပြီးတော့조사နေပါတယ်ရှင်
။ဒီဘက်မှာတနင်္လာနေ့စောစောပိုင်းကအင်အား6.4ဘန်ဂလီကျူပြင်းအားရှိတဲ့မြင်းငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်ပြင်းအားပြင်းနဲ့နောက်ဆက်တွဲငလျင်လှုပ်ခတ်မှုနှစ်ကြိမ်ထက်မနည်းရှိခဲ့ပါတယ်။ထိခိုက်သေးဆုံးပျက်စီးတဲ့သတင်းတွေထွက်ပေါ်လာခြင်းမရှိသေးဘူးလို့သိရပါတယ်ခင်ဗျာ
။အင်္ဂါနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော့နဲ့ဦးစံမော်ဝေတို့ကြီးညာသွားတာပါ။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်အထက်မှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကနောက်ဆုံးရထားတဲ့အခြေအနေတွေကိုပြောပြပေးပါပါ။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့နေချားဆောင်ကင်းစခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်နေချားဆောင်ရဲတပ်ဖွဲ့အကြီးအကဲရဲမှုချုပ်မောင်မောင်ခင်နေရာမှာရဲမှုချုပ်သူရဆန်းလွင်နဲ့အစာထိုးခန့်အပ်လိုက်တဲ့အကြောင်းပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောပါရယ်လက်ရှိအချိန်ထိရခိုင်ပြည်နယ်အတွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အစိုးရစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်14ဦးသေဆုံးခဲ့ပြီးအကြမ်းဖက်တိုက်ခိုက်သူတွေဘက်ကအမျိုးသမီး2ဦးအပါအဝင်စုစုပေါင်း30သေဆုံးခဲ့ပြီးဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရယ်အပြည့်စုံကိုကိုစောဝင်းလိုင်ကစူးစီးတင်ပြပေးထားပါရရှင
်။ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းမှာအောက်တိုဘာလ9ရက်နေ့ကနေကြားဆောင်ကင်းစခန်း3ခုကိုအကြမ်းဖက်တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်4ဦးသေဆုံးပြီးလက်နက်တွေလည်းလူယူခံရမှုနဲ့ပတ်သက်လို့နေကြားဆောင်ရဲတပ်ဖွဲ့အကြီးအကဲရာထူးအပြောင်းအလဲတွေလှုပ်ဆောင်လိုက်တဲ့အကြောင်းစစ်တွေမြို့ကိုရောက်ရှိနေတဲ့ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကအောက်တိုဘာလ18ရက်နေ့မှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ
်။ငါတို့ပြည်ထရေးဝန်ဌာနအနေနဲ့တော့တောင်းရင်တော်တို့ချိမှောက်မယ်အတော့မကြရင်အတော့မကြဘူးလို့ဖြစ်နေပုံငါမကြည့်နဲ့ဒီဖြစ်စဉ်ဖြစ်ရပုံမှာငါခေါင်းဆောင်ငါမကြည့်ဘူးအဲ့တော့ငါချက်ချင်းခေါင်းဆောင်တဲ့ပုံငါလဲတယ်လဲပြီးဒီနေ့ဒီမှာရှိတဲ့ခြေလေးကိုမော်ရီပါရစ်နော်မော်ရီပါရစ်ကငါပြန်လို့ပြင်မယ်မိသားစုတွေအားကိုးမှုရှိအောင်ပြင်မယ
်ဒါပြင်ဒေသခံရခိုင်တိုင်းရင်းသားတွေအနေနဲ့နေရဆွန့်ခွာပြီးတခြားနေရာတွေမှာရွှေ့ပြောင်းနေထိုင်တာမျိုးမဟုတ်ကြဘူးအတွက်လဲဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်ဆွေကပြောပါတယ
်တို့ရခိုင်ကြီးကခုနေမီမနေဘဲနဲ့ကချင်ပြည်တော်သွားပြီးနေမယ်ဆိုရင်ငါဘယ်လိုသွားလို့လဲဒါကြီးမင်းတို့စဉ်းစားကြမင်းတို့ကအများကြီးကူညီပေးမှရတယ်လာငါတို့လူမျိုးတို့တိုင်းရင်းသားတွေကလာဒီခုနေမျိုးဖြစ်ဖွာသွားရင်လွတ်တဲ့နေရာကိုဝင်လာမှာပေါ့နာရီကလူနဲ့လူကိုလူနဲ့ပဲပြတ်ခါကိုရမယ်။ဟာဒူရီပေါ်ဖတ်မှုကဒူနဲ့မင်းတနေ့လူတွေနဲ့ဆက်နေကွာဟာလူရှိတယ်။ဟာငါတို့ကယောက်ျားတယောက်မိန်းမတယောက်ပဲရှိတယ်။ဟိုကယောက်ျားတယောက်မိန်းမတယောက်ပဲ။တယောက်ကို10လောက်မွေးရင်အိမ်တော်သူတွေမှာလူ40ပဲကွာ။ဟုတ်တယ်လား။အဲ့လိုပေါ်ဖတ်မှုများတာကိုဒူကလူနဲ့ပြန်မကန်ရတယ်။လူနဲ့ပြန်ကိုကာ။အဲ့တော့ဒူတိုင်းသားတွေကကိုနေမျိုးကိုထေတာကိုချစ်စစ်တယ်။တန်းပြီးတော့မျက်နှုံးစိတ်မာဒီသူနေစေတယ်လိုအပ်တဲ့ဟာကိုမာကူကူတို့ဘိုးဆိုးအနေနဲ့တောင်းကူညီပေးရမှာဖြစ်တယ်လို့ဒီနေ့ဆိုးရတယ်တောင်းမရှိဒီနေ့ဆိုးရတယ်ကူညီပေးရတယ်
ဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဟာစစ်တွေမြို့ကိုအော်တိုဝါလာ16ရက်နေ့ကရောက်သွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းတိုက်ခိုက်မှုဖြစ်ပေါ်ခဲ့တဲ့အခြေအနေအဖြစ်မှန်တွေကိုသိရှိနိုင်ရေးအတွက်အော်တိုဝါလာ17ရက်နေ့ကနေ14ရက်နေ့ထိသွားရောက်ပြီးဘာသာရေးခေါင်းဆောင်တွေပြည်နယ်အစိုးရတာဝန်ရှိသူတွေနိုင်ငံရေးပါတီတွေကတာဝန်ရှိသူတွေအပါအဝင်ဒေသခံမျိုးမိမျိုးဖားတွေနဲ့တွေ့ဆုံခဲ့တဲ့ပြည်ကြားရေးဝန်ကြီးဒေါက်တာဖေမြင့်နဲ့ပြည်ထောင်စုဝန်ကြီးဦးသိန်းစွေတို့ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာသူတို့ခီးစဉ်အတွေ့အကြုံတွေကိုမနေ့အောက်တိုဘာလ18ရက်နေ့ကနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာမှာအခုအချိန်ထိအစိုးရဘက်ကတမတော်သား5ဦးရဲအရာရှိ2ဦးတခြားအဆင့်ရှိရဲတပ်ဖွဲ့ဝင်10ဦးစုစုပေါင်း14ဦးကြာဆုံးခဲ့ပြီးဖြစ်ကြောင်း အကြမ်းဖက်အဖွဲ့အစည်းတွေဘက်ကတော့အမျိုးသမီး2ဦးအပါအဝင်စုစုပေါင်း30ဦးသေဆုံးပြီးဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်ဆိုးကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဖမ်းဆီးရမိထားသူအရေးအတွက်နဲ့စစ်ဆေးမေးမြန်းမှုအခြေအနေတွေနဲ့ပတ်သက်လို့တော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကသတင်းစာရှင်းလင်းပွဲမှာအခုလိုရှင်းပြခဲ့ပါတယ
်။ကျွန်တော်ရှင်မှာဖမ်းဆီးထိန်းသိမ်းထားတာအလုံး20နဲ့ကိုယ်ဖြစ်ပါတယ်။အစိုးရကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံဆွဲပြီးတဲ့2ယောက်ပါဝင်အလုံး29ဦးဖြစ်ပါတယ်။29ဦးကတော့ကျွန်တော်တို့စစ်တွေမကျင်းအောင်မှာ2ဦးကျွန်တော်တို့ချုပ်ထားပါတယ်။မောင်းတော်ဒီသားမှာရှိတဲ့ကျွန်တော်တို့ရဲ့ချုပ်ခန်းတွေမှာကျန်တဲ့29ဦးကျွန်တော်ချုပ်နှောင်ထားပါတယ်။အားလုံးကတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ဒီအချုပ်သားတွေရာသီရထက်တဲ့ရုပ်ထုံလုံးနီမန်းနဲ့ကျွန်တော်တို့စစ်တာဆီတာဆိုတာကျွန်တော်တို့အကုန်လုံး record လုပ်ပြီးရခဲ့မှာ။စနေနေ့ကျကျွန်တော်တို့ထိန်းသိမ်းပြီးတော့စစ်ကြောမြင်မြန်မှုဆောင်ရည်ရှိပါတယ်။
ဒီခံပြင်းတဲ့ခေတ်စဉ်အတွင်းလေလာတွေ့ရှိမှုအခြေအနေတွေကိုတော့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကသတင်းသာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ပြဿနာသည်ချိန်ကြာမြင့်စွာဖြစ်ပေါ်ခဲ့တဲ့အကြောင်းတရားတွေကိုအခြေပြုပြီးတော့ဟိုဒီဖြစ်စဉ်ပေါ်ပေါက်တယ်လို့သုံးသပ်ပါတယ်။ဤတဲ့နောက်အတလောရေးယူဆောင်ရွက်ရေးနဲ့ပတ်သက်လို့ရှိရင်ဆုံးရှုံးသွားတဲ့လက်နက်ခရမ်းများအများဆုံးပြန်လည်ရရှိရင်လည်းတန်းဖက်တောင်းချမ်းသူများအမြင့်ပြတ်ချိန်မုံရေး၎င်းတို့နဲ့ဆက်သွယ်ရှိသူများကိုအများဆုံးပေါ်ထုတ်ရေးတရားလိုအပ်တယ်ဆိုလို့ကျွန်တော်တို့သုံးသပ်ပါတယ်မြန်မာဘင်္ဂလားဒေ့ရှ်နယ်ကြားမှာရှိတဲ့ခြံစည်းရိုးကိုခိုင်ခံ့ပြီးလုံခြုံမှုရှိစေဖို့အတွက်အပန္နငွေသုံးဆွဲပြီးတော့ဆောင်ရွက်ဖို့လိုအပ်ကြောင်းသုံးသပ်ပါတယ
်အကြမ်းဖက်တိုက်ခိုက်သူတွေကိုလိုက်လံရှင်းလင်းမှုတွေနဲ့ပတ်သက်ပြီးလူ့အခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်မကင်းကြောင်းပြောဆိုနေချိန်မှာပဲအကြမ်းဖက်တိုက်ခိုက်မှုကိုဖြေရှင်းရမှာနိုင်ငံတကာဥပဒေတွေနဲ့အညီမျှမျှတရကင်တွယ်ဆောင်ရွက်တော့မှာဖြစ်ကြောင်းမြမအစိုးရတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်
။ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါ။အခုအိန္ဒိယနိုင်ငံကိုပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်၄ရက်ကြာရောက်ရှိနေတဲ့ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်ကိုအလှည့်ပေးပါမယ်ရှင်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံမှာကျင်းပနေတဲ့မြန်မာနိုင်ငံအပါအဝင်ဘင်္ဂလားပင်လယ်အော်ဒေသတွင်ကန္ဓာစုံနည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေရဲ့ပထမဆုံးအကြိမ်ကျင်းပတဲ့ BIMSTEC အစည်းအဝေးနဲ့ BRICS အစည်းအဝေးတွေကိုတက်ရောက်ဖို့အိန္ဒိယနိုင်ငံကိုရောက်နေပါတယ်။ဒီကနေ့အောက်တိုဘာလ18ရက်နေ့မှာနယူးဒေလီမြို့မှာအိန္ဒိယသမ္မတပရဏပ်မူခါဂျီနဲ့နိုင်ငံသားရေးဝန်ကြီးဆက်စမာဆွာရက်ချ်တို့နဲ့တွေ့ဖို့ရှိပါတယ်။ဒေါက်တာဆန်းစုကြည်နဲ့ကိုယ်စားလှယ်အဖွဲ့ဟာအိန္ဒိယနိုင်ငံဂိုဟာမြို့ကိုတနင်္ဂနွေနေ့တုန်းကပဲရောက်ခဲ့ပြီးအဲ့ဒီနေ့မှာပဲ BRICS နဲ့ BIMSTEC ပူးတွဲဒေတာရင်းအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။ဆွေးနွေးခဲ့တဲ့အကြောင်းအရာတွေထဲမှာတော့ဒေတာရင်းစီးပွားရေးတိုးတက်ဖွံ့ဖြိုးရေး၊ကုန်သွယ်ရေး၊နည်းပညာစတဲ့ကိစ္စရပ်တွေအပြင်နိုင်ငံတကာအကြမ်းဖက်မှုတိုက်ဖျက်ရေးလည်းပါဝင်ပါတယ်။အဲ့ဒီနောက်ဂိုဟာမြို့ကနေနယူးဒေလီကိုရောက်ရှိသွားတဲ့ဒေါက်တာဆန်းစုကြည်ကိုအိန္ဒိယတိုက်ခံကွန်ဂရက်စ်ပါတီခေါင်းဆောင်ဆိုနီယာဂန္ဒီကလာရောက်ကြိုဆိုခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံတော်ခရီးစဉ်မှာလက်ရှိအိန္ဒိယတိုက်ခံခေါင်းဆောင်မစ္စဆိုနီယာဂန္ဒီရဲ့လက်ရှိအနေအထားကရောဘလို့တက်ရောက်မှုရှိနိုင်တယ်လဲဆိုတာကိုမေးမြန်းတဲ့အခါမှာတော့အိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ခဲ့ပြီး90ရွေးကောက်ပွဲမှာပလဲမြို့နယ်ရဲ့လွှတ်တော်အမတ်ဖြစ်ခဲ့သူဒေါက်တာတင်ဆွေကပြောပါတယ်။ဒေါက်တာတင်ဆွေကအခုလိုပြောပါတယ
်အိန္ဒိယနိုင်ငံကဒီမိုကရေစီနိုင်ငံမှာတော့ရင်းချက်ပြီးသားဒီမိုကရေစီဆိုတော့အိန္ဒိယလွတ်တော်မှာခန္ဓာယပါတီနဲ့ဝန်ကြီးချုပ်အပြင်အိုက်ခန့်အင်အားစုမှာတိုက်ခန့်အဖွဲ့ခေါင်းဆောင်ဆိုတာနိုင်ငံရေးရပြောရင်ဝန်ကြီးချုပ်နဲ့သူကတရံတစားတဲ့ဆက်ဆံလက်ခံရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒီတိုက်ခန့်ဖွဲ့ပါတီခေါင်းဆောင်ဆိုတာအိန္ဒိယမှာဝန်ကြီးချုပ်ပြီးရင်ဒုတိယအရေးကြီးဆုံးဖြစ်တဲ့အိန္ဒိယနဲ့အင်္ဂလန်တို့နိုင်ငံကသူကအတိုက်ခံရဲ့ဟိုနိုင်ငံရေးအသားအတိုက်ခံအုပ်စုရဲ့ဆောင်ရွက်ချက်တွေအားလည်းဟိုအစိုးရလုပ်နေတဲ့ပါတီအဖွဲ့အစည်းတွေကိုလည်းအရေးထားတာဖြစ်တော့ကဒီဒေါက်အောင်ဆန်းစုကြည်ပါဝင်ဘယ်နိုင်ငံကကောင်းဆောင်လာလာအတိုက်ခံရဲ့အသံဟာဒီမိုကရေစီမှာအမှန်အရေးကြီးတဲ့ဖြစ်တဲ့အတွက်ဒီခီးစဉ်မှာလည်းဒေါက်အောင်ဆန်းစုကြည်နဲ့မစ္စဆွန်နဲ့ကနေတွေ့တာဟာကျွန်တော်အိန္ဒိယဘက်မှဆက်ဆံရေးကိုအများကြီးထောက်ကူပြုမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗ
ျဒီမိုကရေစီတက်တန်းနှုတ်နေသေးတဲ့မြန်မာနိုင်ငံအတွင်းမှာနိုင်ငံတကာကရောဒေသတွင်းကပါတာဝန်သိတဲ့ယင်းနှိမ့်နှံမှုတွေကိုလာရောက်ယင်းနှိမ့်နှံကြဖို့ BIMSTEC နေလာကံမှာတက်ရောက်တဲ့အဖွဲ့ဝင်နိုင်ငံတွေကိုဒေါက်အောင်ဆန်းစုကြည်ကဖိတ်ခေါ်သွားပါတယ
် We have much to do but we are determined to do it Since our government came into office on the 31st March of 2016we have set up priorities for the achievement
ဘာလို့နိုင်ငံအနေနဲ့လှုပ်ဆောင်စရာတွေအများကြီးကြာရှိနေသေးတယ်လို့ Lok Sang Mule, Chimaru, Tandetan Kaima Vare, Chimaru Suyan Town Sachau, Mala, Dunset, Yeniga, Tela, Bidenau. Yishi Kame, Ninja Yene, Nuda Piane Yinja, Seyedwe, Uzabe, Lok Sang Bu, Chamat Kebare. Dariha, Yamanang and Dari, Lumuine, Siway, Lu Achadrigu, PC, Pinai Mupipare. Chainimare, Dida Rine, Nanganaga, Simale, Puang Sangyamu, Dose Wu, Nilan Rigu, Shapuyama, Nanganagaye, Kuunigo, Dunkangibare. Darwin Dide, Yinim Pyongna Mudwe, Chimaru Nangaye, Dagago, Kusu, Puntababi. Chimaru Nangandwe, Lokainri, Pandi, Pinai Mupipare.
ดอซันสุจีရဲ့ခီးစဉ်အတွင်းမြန်မာအိန္ဒိယနှစ်နိုင်ငံပြန်လည်အကျိုးစီးပွားဖြစ်ထွန်းစေမယ့်ကိစ္စရပ်တွေကိုဆွေးနွေးသွားမှာဖြစ်ကြောင်းနဲ့နှစ်နိုင်ငံကြားရှင်းရင်းဆွဲချက်ခင်ရင်းနှီးမှုကိုပိုပြီးခိုင်မာအောင်ဆောင်ရွက်သွားမယ်နီလန်တွေကိုရှာဖွေသွားမှာဖြစ်တဲ့အကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကဒီသတင်းပတ်အစောပိုင်းမှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ် အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံရဲ့ပြဿနာမြောက်အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးပြီးစီးပွားရေးအခွင့်အလမ်းသစ်တွေပေါ်ထွက်လာတဲ့အချိန်မှာမြန်မာနိုင်ငံနဲ့စီးပွားရေးရင်းနှီးမြှုပ်နှံဖို့အလားအလာတွေလည်းအများကြီးရှိလာတာကိုတွေ့ရပါတယ်။ဒေါက်ဆန်းစုကြည်ဟာအော်တိုဗာလာ19ရက်နေ့မှာအိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီနဲ့တွေ့ဆုံ
ကျွေးနဲ့ကုန်သွယ်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားကြဖို့ရှိပါတယ်။အိန္ဒိယခရီးစဉ်မှာဒေါအောင်ဆန်းစုကြည်နဲ့အတူစီမံကိန်းနဲ့ဘန်ဒါရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်စီးပွားရေးနဲ့ကုသရေးဝန်ရေးဝန်ကြီးဌာနစောက်လုပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေလိုက်ပါသွားခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ် နိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့စိန်ခေါ်မှုတချို့ရှိနေစေဖြစ်ပေမဲ့ပိုးပြီးလွတ်လပ်ပွင့်လင်းလာမယ့်အလားအလာတွေရှိနေတယ်လို့ VOA အမေရိကန်အသံလွှင့်ဌာနညွှန်ကြားရေးမှူးအမန်ဒါဘန်နက်ကပြောလိုက်ပါတယ်ဒီအကြောင်းပြေဆုံးကိုတော့မဆုမြတ်မွန်ကဆက်ပြီးတင်ပြပါမယ်ရှင်
မြန်မာနိုင်ငံမှာရောက်ရှိနေတဲ့ VOA American အသံလွှင့်ဌာနညွှန်ကြားရေးမှူးအမန်ဒါဘန်နက်ဟာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်တို့နဲ့အောက်တိုဘာလ18ရက်တနင်္လာနေ့ကတွေ့ဆုံပြီး VOA နဲ့ထုတ်လွှင့်မှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးတိုးမြင့်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီမိုကရေစီနိုင်ငံတည်ဆောက်နေတဲ့မြန်မာနိုင်ငံမှာတိကျမှန်ကန်တဲ့သတင်းတွေပြည်သူတွေကြားရောက်ရေးဟာဘလောက်အရေးကြီးတယ်ဆိုတဲ့ကိစ္စတွေကိုအလေးထားပြောခဲ့ကြတယ်လို့ညွှန်ကြားရေးမှူးအမန်ဒါဘန်နက်ကအခုလိုပြောပြပါဗျ
I think it is the only American media outlet that is able to put their content onto this very large and very
VOA ဟာမြန်မာနိုင်ငံမှာအင်မတန်လူကြီးများပြီးတိုးတက်နေတဲ့ရုပ်သံလှိုင်းပေါ်မှာထုတ်လွှင့်ချက်တွေကိုပြသနိုင်တဲ့တခုပြီးတော့ American သတင်းမီဒီယာဖြစ်တယ်လို့ကျွန်မထင်ပါတယ်ကျမတို့တက်မတော်အကြီးအကဲနဲ့လည်းတွေ့ဆုံခဲ့ပြီး VOA ရဲ့အင်္ဂလိပ်စာတင်ကြားတဲ့အစီအစဉ်တွေကိုမြောက်ပြည်ရုပ်သံမှာတိုးချဲ့ရေးတွေ့လဲဆွေးနွေးခဲ့ပါတယ်။ဒါကိုကြည့်ချင်းအားဖြင့် VOA အနေနဲ့မြန်မာနိုင်ငံအတွက်ပြည်စုံပြီးမျှတတဲ့ဗဲမလိုက်တဲ့သတင်းတွေကိုတင်ပြနိုင်ဖို့တန်တိတ်ထန်ခိုင်မာတယ်ဆိုတာကိုပြသရရောက်တယ်လို့ကျွန်မထင်ပါတယ်။ဒီမိုကရေစီဖော်ဆောင်တဲ့နေရာမှာသတင်းချက်လက်တွေရရှိရေးမျှတမှန်ကန်တဲ့သတင်းရရှိရေးဟာဘယ်လောက်အရေးကြီးတယ်ဆိုတဲ့အချက်ကိုပြန်ကြ ాయి ဝင်ကြီးနဲ့ရောတမတော်ကာကွယ်ဦးစီးချုပ်နဲ့ပါတွေ့ဆုံရမှာကျမတို့ဆွေးနွေးခဲ့ပါတယ
်တမတော်ပိုင်းမြဝတီရုပ်သံမှာ VOA ရဲ့အင်္ဂလိပ်စာထုတ်လွှင့်တဲ့အစီအစဉ်တွေကိုတမရဟောင်းဦးသိန်းစိန်လက်ထက်ကစတင်ထုတ်လွှင့်ပြသခဲ့တာပါအဲ့ဒီအစီအစဉ်တွေကိုသူတို့ဘက်ကကြိုက်တဲ့အတွက်နောက်ထပ်အစီအစဉ်တွေတိုးပြနိုင်ဖို့အပြင် VOA သတင်းတချို့ကိုလည်းမြဝတီရုပ်သံလိုင်းမှာပြသနိုင်ရေးဆွေးနွေးဖြစ်ခဲ့တယ်လို့ VOA ညွှန်ကြားရေးမှူးကပြောပြပါတယ်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်နဲ့ VOA အကြီးအကဲတွေတွေ့ဆုံပွဲမှာတော့ပြန်ကြားရေးရဲ့ MRTV အစီအစဉ်မှာဘယ်လို VOA အစီအစဉ်တွေကိုထပ်ထည့်နိုင်မလဲဆိုတဲ့ကိစ္စပြန်ကြားရေးနဲ့ VOA ကြားဘာတွေပူးပေါင်းဆောင်ရွက်နိုင်မလဲဘယ်လိုသင်တန်းတွေပူးတွဲပေးနိုင်မလဲဆိုတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ် VOA မြန်မာပိုင်းကနေ့စဉ်မိနစ်30စာတိုက်ရိုက်ထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကို DVB ရုပ်သံလိုင်းကနေဖမ်းယူကြည့်နိုင်ဖို့အတွက် VOA နဲ့ DVB ကြားအောက်တိုဘာလ5ရက်နေ့ကပဲအပြန်အလှန်နားလည်မှုသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပါတယ်။ဒီလက်မှတ်ထိုးပွဲအတွက် VOA American အသံလွှင့်ဌာနညွှန်ကြားရေးမှူးအမန်ဒါဘန်နက်ဟာမြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားရောက်နေတာလည်းဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာမြင်တွေ့နေရတဲ့အခြေအနေတွေအရသတင်းလွတ်လပ်မှုပိုပြီးတိုးတက်လာနိုင်မယ့်အလားအလာတွေကိုမြင်ရတယ်လို့သူကအခုလိုသုံးသပ်ပါတယ
်။ All the things that seem to me hopeful for the development of a freer press. I mean the very fact that this
မြန်မာနိုင်ငံမှာလူကြီးများတဲ့ DVB ရုပ်သံထုတ်လွှင့်မှုကိုမြန်မာနိုင်ငံတဲကနေလှုပ်ခွင့်ရနေပြီး VOA ရဲ့စီစဉ်တွေထုတ်လွှင့်မှုနဲ့စစ်တပ်ကကျမတို့နဲ့လက်တွဲဆောင်ရွက်ဖို့ဆန္ဒရှိနေတယ်။ရုပ်သံလွှင့်နိုင်မဲ့ bandwidth line တွေကိုရုပ်သံလုပ်ငန်းလုပ်ချင်သူတွေကိုသူတို့ကလေလံဆွဲပေးမယ်ဆိုတဲ့အကြောင်းလေးပြောတယ်ဆိုတော့ဒီချက်တွေအားလုံးကပိုပြီးပွင့်လင်းလွတ်လပ်တဲ့သတင်းမီဒီယာလောကအဖြစ်တိုးတက်လာလိမ့်မယ်လို့ကျမတို့တွေအကောင်းမြင်မျှော်လင့်စရာဖြစ်ပါတယ်။အချိန်နဲ့မှာပဲပြည်တွင်းသတင်းဌာနတွေအတွက်အတင်းဆောင်မခံနိုင်တဲ့ကိစ္စမျိုးတွေစိန်ခေါ်မှုတွေလည်းအများကြီးရှိနေပါသေးတယ်။သူတို့တွေရေးလို့ရတဲ့ကိစ္စရေးလို့မရတဲ့ကိစ္စဆိုတာမျိုးတွေလည်းရှိနေသေးတယ်လို့သွားလို့ရတဲ့နေရာသွားလို့မရတဲ့နေရာမျိုးတွေလည်းရှိနေပါသေးတယ်။ဒါပေမဲ့လို့သတင်းမီဒီယာတိုးတက်ရေးအတွက်လက်မှန်ကိုသွားနေတယ်လို့ကျွန်တော်တို့ထင်ပါတယ်
။အမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူတန်းခါမှုတွေကိုလက်တလုံးမှာပဲဖယ်ရှားပေးထားတာဖြစ်တဲ့အတွက်နိုင်ငံအတွက်အကောင်းမြင်မျှော်လင့်ချက်တွေကိုပြည်သူတွေကြားမှာမြင်ရတယ်လို့လည်းသူကအခုလိုပြောပါတယ်
။ I think there was certainly a sense of greater optimism about
ကဘာကြီးနဲ့ထိတွေ့ဆက်ဆံနိုင်ရေးအတွက်အင်မတန်ကြီးမားတဲ့အကောင်းမြင်ချက်တွေရှိနေတာသိကြတယ်လို့ကျွန်တော်ထင်ပါတယ်။စီပွားရေးအလင်းမြန်တိုးတက်နေတဲ့အင်းကြီးချင်းနိုင်ငံတွေကြားမှာမြန်မာနိုင်ငံဟာစိန်ခေါ်မှုတွေအများကြီးရှိနေပါတယ်။ဒါပေမဲ့အခုတော့သူတို့ပေါ်ရှိနေတဲ့ကန့်သတ်ချက်ကြီးဖယ်ရှားသွားပြီလို့မြန်မာပြည်သူတွေခံစားနေကြရပုံပေါ်ပါတယ်
။မြန်မာနိုင်ငံမှာရောက်ရှိနေတဲ့ VOA American အသံလွှင့်ဌာနညွှန်ကြားရေးမှူး Amanda Bennett ပြောကြားခဲ့တာဖြစ်ပါတယ်။ည9နာရီကနေ9နာရီခွဲအထိ나ယူဝက်စာရုပ်သံအစီအစဉ်တွေကို VOA ရဲ့ပုံမှန်ထုတ်လွှင့်နေကြ HSS7 ဂျိုရူလိုင်းအပြင် Sky နဲ့ရုပ်သံလိုင်းကနေနေ့စဉ်ထုတ်လွှင့်ပြသပါတယ် DVB ရုပ်သံမှာတော့ VOA မြန်မာပိုင်းအစီအစဉ်တွေကိုမနေ့9နာရီခွဲနဲ့ညပိုင်း10နာရီမှ2ချိန်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ရှင်
မဆူမြမမရှင်မြမတက်မတော်ကနေတိုင်းရင်းသားဒေသအတွင်းထိုးစစ်ဆင်နေတာကိုရပ်တန့်ပေးဖို့ချင်းပြည်နယ်ဟာခမြို့နယ်ထန်တလန်မြို့တွေမှာဒေသခံချင်းပြည်သူတွေကနေစန္ဒဖို့ထုတ်တောင်းဆိုခဲ့ကြတဲ့အကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါရရှင
်ချင်းပြည်နယ်ဟာခမြို့မှာကျင်းပပြုလုပ်ခဲ့တဲ့ထိုးစစ်ဆင်မှုရပ်တန့်ရေးစန္ဒဖို့လုပ်ပွဲနဲ့ပတ်သက်လို့ကျင်းပရေးကော်မတီဝင်သူဖြစ်သူဆလိုင်းပန်ကျင်ခန်းကခုလိုပြောပါတယ်
အဓိကကျွန်တော်တောင်းဆိုတာကတော့လက်ရှိမြန်မာနိုင်ငံမှာရှိနေတဲ့ဒိုင်းတာပစ္စည်းတိုင်းကနေမှဖြစ်နေတဲ့ထူးစစ်စင်တာမျိုးဖြစ်တဲ့အားတွေကိုအများဆုံးရက်တက်ပေးပို့ရတာကိုအဓိကထားပြီးတော့ကျွန်တော်လောဆောင်ချင်းဖြစ်ပါတယ်ခင်ဗျာ
ဟာခမ်းမြို့ဆန္ဒဖော်ထုတ်ပွဲကိုထောင်နဲ့ခြေတဲ့ဒေသခံပြည်သူတွေကနေ12မောင်အကစားကွင်းကနေရမုံကွင်းထိခြေသက်ဆန္ဒဖော်ထုတ်ခဲ့ကြတာပါမြန်မာနိုင်ငံတိုင်းဒေသတွေတွေဖြစ်တဲ့ကချင်းပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေပေါ်မှာမြန်မာတပ်မတော်ကနေထိုးစစ်ဆင်နေတာကိုရပ်တန့်ပြီးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ဆောက်ဖို့တိုင်းဒေသလူမျိုးများတန်းတူရေးပြည်သူ့ဘဝလုံခြုံရေးအတွက်ဆောင်ရွက်ဖို့ကြွေးကြော်စံနဲ့ဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြတာပါအလားတူချင်းမြင့်တဲ့သံတလန်မြို့မှာလည်းဒီကနေ့မွန်းလွဲပိုင်းမှာထိုးစစ်ဆင်ရပ်တန့်ရေးအတွက်ဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြတယ်လို့လည်းဆန္ဒဖော်ထုတ်ပွဲခေါင်းဆောင်သူဖြစ်သူပွေအုပ်ထန်းကခုလိုပြောပါတယ
်ကန္တလန်ရဲ့ဘိုလုံးကွင်းမှာကျတို့ဆန္ဒပြဖို့ထုတ်ရတဲ့အကြောင်းရင်း3မိနစ်လောက်ပြောမယ်ပြင်ကျတို့ဆူတောင်းစီရတီးဆုံးခုပေါ့နော်တက်ချင်းပြီးရဲ့ဒီ NCA ရဲ့လက်မှတ်ထူပီတာစာစီအစစ်တီးရဲ့ဒီကရင်မစံတော့ဒီချေဒီတို့နေရာမှာကျတို့အဖွဲ့ဖြစ်နေတဲ့ဥစ္စာကိုကျတို့နိုင်ငံကြီးအရာပေါ့နော်တွေးဆုံကြည့်စာချင်းအဖြစ်မလုပ်ပေးနဲ့ဒီစစ်တပ်ထူးစစ်ရှင်နေနေဆိုတော့ဒီမြေချရေးလုပ်ငန်းရှင်နဲ့ကိုထိုင်းဝင်းနေနေဆိုပြီးမှကျတို့ပြင်ရတာပေါ့နော်ဒီချောင်စုဖွတ်တော်နဲ့ဒီအစုရကနဲ့လေးလေးနဲ့လောက်ဆောင်ပေးဖို့ဒီတမတော်ကလေးချီအပ်ပေးဖို့ပေါ့
မြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံတောင်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့27ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုအစပြုကျင်းပနိုင်ချက်ပေမဲ့လည်းမြန်မာတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရံမှာစည်ရဲတင်းမှနေဆဲလည်းဖြစ်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုကြိုးပမ်းလှုပ်ဆောင်နေဆဲကာလတွင်မြန်မာတမတော်ကနေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပေါ်မှာထုတ်စစ်ဆင်နေပေမဲ့အစိုးရအနေနဲ့နှုတ်ဆက်နေတဲ့အပေါ်မှာချင်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ချင်းမျိုးရာဒီမိုကရက်တစ်ပါတီတွင်မှုတဲ့စလိုင်းငယ်ဘီကပြောပါရယ်အောက်တိုဘာလ15ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးစာချုပ် NCA လက်မှတ်ရေးသူချင်းတနစ်ပြည့်အခမ်းအနားမှာတော့လက်နက်ကင်ဖွဲ့တွေအနေနဲ့တိုက်ခိုက်နိုင်တဲ့အရေးချင်းကိုပြန်မဲ့စာစစ်မင်းငိမ့်အောင်လုပ်နိုင်မဲ့အင်အားကိုပြန်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကနေမြစ်တမ်းရပ်ခံလိုက်ပါရယ်ဒါ့အပြင်သမ္မတဦးသိန်းကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဆက်ရောက်ခဲ့တဲ့ အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအထူးစည်းဝေးမှာလည်းရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်တဲ့ကိစ္စအပါအဝင်ရှမ်းနယ်ကချင်ပြည်နယ်တွင်းကတိုက်ပွဲအခြေအနေတွေကိုအစိုးရနဲ့တပ်မတော်ကြားမှအကြေးလဲဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိတော့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာစီရေးပရိပခရပ်တန့်နိုင်ခြင်းမရှိသေးသလိုဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွင်လူခုရေးချိုးဖောက်မှုတွေစစ်ပြေဒုက္ခတွေပြဿနာရပ်တွေရှိနေဆဲလဲဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American တန်ရဲ့အော်တိုဘလ18ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်တွင်မှာမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့စီးပွားရေးကဏ္ဍမှာတော့
ဒေါ်အောင်ဆန်းစုကြည်ကကဲကဘာအခင်းချင်းမှာအနောက်နိုင်ငံရဲ့အိန္ဒိယနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်ရဲ့အိန္ဒိယရဲ့သုံးနိုင်ငံသုံးပွင့်ဆိုင်မှာ
အိန္ဒိယမြန်မာအရေးကြွမ်းကျင်သူဒေါက်တာတင့်ဆွေနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။အခုရင်ဆုံးကတော့ကဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုမူလဆောင်ပါရှင်အဘော်မပြက်ဦးဆမ်မိုးဝေတင်ဆက်ပေးထားတာကိုနားဆင်ရအောင်ပါရှင်
။နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်တရုတ်သမ္မတရှီကျင့်ပင်ဟာမြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အကြောင်းရှင်းဟွာသတင်းဌာနကရေးသားထားတဲ့သတင်းလွှာကို china.org.cn online မှာဖတ်ရှုရပါတယ်။သမ္မတကြီးရှီကျင့်ပင်နဲ့ဒေါအောင်ဆန်းစုကြည်တို့ဟာအိန္ဒိယနိုင်ငံဂိုအာမြို့မှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့ကြပြီးကြေကြေပြန့်ပြန့်ဗျူဟာမြောက်လက်တွဲပေါ်နိုင်ငံတွေဖြစ်ဖို့အတွက်လက်တွေ့ဆန်းတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုံ့ဆော်တော့ဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ကြပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့လက်တွဲပြီးတော့အစဉ်လာမပြတ်မိတ်ဆွေနိုင်ငံတွေအဖြစ်ဆက်ဆံရေးနှစ်နိုင်ငံအတွက်အကျိုးရှိစေမဲ့ကဏ္ဍပေါင်းစုံမှာတိုးချဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းသမ္မတကြီးရှီကျင့်ပင်ကဒေါအောင်ဆန်းစုကြည်ကိုပြောဆိုခဲ့တယ်လို့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းတရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်အရေးပါဆုံးအင်းဒီချင်းနိုင်ငံဖြစ်တယ်လို့နှစ်ဖက်ကြားမှာဆင်ဆက်မပြတ်အပြန်အလှန်အစဉ်မြင့်ထိတွေ့ဆက်ဆံရေးထားရှိဖို့အရေးကြီးတဲ့အကြောင်းနဲ့မြန်မာနိုင်ငံအပေါ်ကာလကြာစီတွေကထောက်ခံမှုပေးခဲ့တဲ့အတွက်တရုတ်နိုင်ငံကိုအထူးကျေးဇူးတင်ရှိတဲ့အကြောင်းပြောဆိုခဲ့တယ်လို့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်တမရဖြစ်ဖို့လိုသေးသလားဆိုတဲ့ခေါင်းစဉ်နဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတွင်းမှာရောနိုင်ငံတကာကပါတိုင်းပြည်ကိုတကယ်တမ်းအုပ်ချုပ်နေတဲ့ခေါင်းဆောင်တူဦးဖြစ်အတိမတ်ပြုထားကြပြီးဖြစ်ပါတယ်။ဒါကြောင့်သူမကိုနိုင်ငံတော်အကြီးအကဲဖြစ်လာစေဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပါအပိုက်59စာလုံးကိုပြင်ဆင်ရေးတက်မတော်အနေနဲ့ထောက်ခံမှုပေးဖို့အချိန်ရောက်နေပါပြီဆိုပြီးတော့ထောက်ပြရေးသားထားပါတယ်။လွန်ခဲ့တဲ့တစ်နှစ်နီးပါးလောက်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်ရရှိခဲ့ပြီးတော့ပါတီအနေနဲ့တမရတအူးတင်မြှောက်ခွင့်ပြုနိုင်တဲ့မဲရည်အတွက်ရရှိခဲ့ပါတယ်။အဲ့ဒီချိန်တုန်းကဒေါအောင်ဆန်းစုကြည်တမရဖြစ်လာလိမ့်မယ်လို့နိုင်ငံတကာမီဒီယာတွေကထင်ကြီးပေးရေးသားခဲ့ကြပေမဲ့နိုင်ငံတော်အကြီးအကဲရဲ့ဇနီးခင်မွန်းဒါမှမဟုတ်တာသမီတွေတွေမှာတခြားနိုင်ငံတစ်ခုရဲ့တစ္ဆာကမဖြစ်စေရဆိုတဲ့အခြေခံဥပဒေအပိုက်59စာလုံးနဲ့တားမြစ်ထားပါတယ်။ဒေါအောင်ဆန်းစုကြည်က NLD အနိုင်ရရင်သူမကတမရအထက်မှာနေမယ်လို့ပြောဆိုခဲ့တယ်လို့သမရအထက်မှာဘယ်သူမှမရှိစေရဘူးလို့အခြေခံဥပဒေမှာရေးမထားပါဘူးဆိုပြီးတော့သတင်းတောက်တွေကိုပြောဆိုခဲ့တဲ့အကြောင်းရေးသားထားပါတယ်။အစိုးရအသစ်ပေါ်လာခဲ့ပြီးတဲ့နောက်သူမဟာလာအိုနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးထိုင်းနိုင်ငံတရုတ်နိုင်ငံဗြိတိန်နိုင်ငံအမေရိကန်ပြည်ထောင်စုစတာတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံကြီးဝန်ကြီးယာရူစတာတွေနဲ့တွားရောက်ခဲ့ပြီးတော့တွားရောက်ခဲ့တဲ့ခီးစဉ်တိုင်းသူမကိုနိုင်ငံကိုလက်တွေ့အုပ်ချုပ်နေတဲ့ခေါင်းဆောင်တယောက်ဖြစ်သဘောထားပြီးတော့ဆက်ဆံခဲ့ကြပါတယ်။မေးစရာရှိတာကဒေါအောင်ဆန်းစုကြည်အနေနဲ့သူမတမရရာဒူးဆက်ခံနိုင်ခွင့်ရရှိစေဖို့အတွက်အခြေခံဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုမှုကိုဆက်လက်ပြီးတော့လုပ်ဖို့လိုအပ်သလားဆိုတာပဲဖြစ်တယ်လို့ထောက်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့တမရရာဒူးရယူထားမယ်ဆိုရင်တိုင်းပြည်ရဲ့ရေရှည်စီမံခန့်ခွဲရေးမှာပုံမှုချောမှုစီနေပါတယ်။အမျိုးသားပြန်လည်ရင်ကြားစေရေးအတွက်ဒေါအောင်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုကြံရှိနေသေးတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးဖို့ပြောဆိုခဲ့ပြီးသဘောတူညီချက်လေးရရှိခဲ့ပြီးဖြစ်ပါတယ်။ပြည်စုံကို frontiermyanmar.net online မှာဖတ်ရှုနိုင်ပါတယ်။
ဥစားမိုးဝေးတင်ပြခဲ့တာပါအခုတခါလေ့လာကြရမယ့် American Style မနေ့ကအင်္ဂလိပ်သင်ခန်းစာကိုတော့ဒလလတန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီဂရမ်နဲ့တင်ပြမယ် idiom အသုံးကတော့
shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက shoot shoot ကပြစ်တာဒီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ you are your ကသင်ဤ mouth mouth ကပါဇက်ဆိုတော့စကားပိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တယ်ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကားလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အသေးပဲကစကားကိုပြောတင်လာတဲ့ပိုပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားမှာတော့အာချောင်းနာလေထွားတာစသဖြင့်အတုံးတွေလို့ဖြစ်ပါတယ်။အများအဖြစ်စကားဆိုတာဟာပြောတင်တာတဲ့ပို့ပြောရင်အမှားပါလိမ့်ရှိတာတို့ရရှိများလည်းအသည့်ဖြစ်ပါတယ်။ဒါကြောင့်မို့ shoot your mouth off ကလေပစ်တာလေထွားတာအာချောင်းနာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John, don't go shooting your mouth off.About how much money you're earning from your stock investment. You know, stock prices always rise and fall.
Johnny, min stocks ma yin ni myon nan lai da, ngwe dwi be law ya lai de, so de chang le lo ma thwa li ne. Stock zei dwi ha ate cha shi sme so da le, min le a ti ba lo de be ya ba de. U ma go naw ta khaw na sin chi ja ya aw.
John,Don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
လေလုံးထွားတယ်လေပစ်တယ်အာချောင်းတယ်လို့ပြောခြင်းရင် idiom အသုံးရဘယ်လိုပြောမလဲ
Shoot your mouth off.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Style Area 3 English သင်ခန်းစာတွေကိုဒေါ်လလတန်ကစီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။အခုစီပွားရေးကဏ္ဍကိုအလှည့်ပေးပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံကိုဝါမြို့မှာကျင်းပခဲ့တဲ့ BIMSTEC လို့ခေါ်တဲ့ဘင်္ဂလားပင်လယ်အော်ကဏ္ဍပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအဖွဲ့ဝင်နိုင်ငံများရဲ့အထူးသီးဆွေးပွဲကိုတက်ရောက်ခဲ့ပါတယ်။ဒေသတွင်းအိန္ဒိယနိုင်ငံတွေရဲ့စီပွားရေးကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဦးစားပေးဆောင်ရွက်လိုတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရဟာသူ့ရဲ့အရှိမလှုပ်ရှားရေးမူဝါဒအောင်မြင်ရေးအတွက်ဆိုရင်မြန်မာနိုင်ငံရဲ့အခန်းကဏ္ဍအရေးကြီးတယ်ဆိုတာကိုသဘောပေါက်တာနဲ့အညီဒေါ်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်တွင်မှနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအလေးပေးဆွေးနွေးကြဖို့ရှိနေတာပါ။အိန္ဒိယအစိုးရကဥဆောင်ဖွဲ့စည်းထားတဲ့ BIMSTEC ထိပ်သီးစည်းဝေးပွဲရဲ့အရေးပါမှုနဲ့အိန္ဒိယမြန်မာနှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်နိုင်မှုအခြေအနေတွေကိုမြမအရေးလှစ်လာတုံသက်သူဒေါက်တာတင့်ဆွေနဲ့ဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြထားပါလိမ့်ရှင်။
ဒေါ်ဆန်းစုကြည်ကဒီ BIMSTEC ဆွေးနွေးပွဲကိုတက်ဖို့အတွက်အိန္ဒိယကိုရောက်နေတယ်ကိုဝါမျိုးမှရောက်နေတယ်ပေါ့နော်ဆိုတော့အခုဒီခီးစဉ်မှာအိန္ဒိယဟာအထူးသဖြင့်ဒီအခုတက်လာကြတဲ့နိုင်ငံတကာခေါင်းဆောင်တွေထဲမှာမြန်မာနိုင်ငံကိုတော်တော်လေးစိတ်ဝင်စားတယ်ပေါ့နော်ဒေါ်ဆန်းစုကြည်နဲ့ဆွေးနွေးရမယ့်အရေးကိုအိန္ဒိယမီဒီယာတွေမှာလည်းတော်တော်လေးအလေးပေးပြီးဖော်ပြကြတယ်ဆိုတော့အိန္ဒိယမြန်မာဆက်ဆံရေးဟာအခုဒေါ်ဆန်းစုကြည်အိန္ဒိယရောက်တဲ့တမိုင်းဆာမင်နာဒီတခုဖွင့်လိုက်ပြီလို့များယူဆလို့ရမလားဆက
်အဲအဲ့လိုပြောရင်ဖြစ်နိုင်တယ်ခင်ဗျာဘာကြောင့်လဲဆိုတော့နှစ်နိုင်ငံလုံးမှာအခြေခံကြတဲ့နိုင်ငံရေးအပြောင်းလဲရှိတယ်ပမာပြမှာတော့တိတိတိုင်ဟိုတော့အောင်သတ်သူဥဆောင်တဲ့ NLD တက်လာတယ်အမတက်ခင်လေးမှာအိန္ဒိယမှာလည်းဒီနရင်ဒရာမိုဒီတက်လာတယ်ဆိုတော့နရင်ဒရာမိုဒီကဒီကွန်ဂရက်ပါတီနဲ့မတူချမ်းသာတဲ့ခေါင်းဆောင်ချုပ်ဖြစ်တယ်ပေါ့သူတက်လာလာချင်းသူ့ရဲ့နိုင်ငံရေး policy မှာအိန္ဒိယချင်းဒီဦးစားပေးမယ်ဆိုတဲ့အတားနဲ့တက်လာတယ်ဒါမျိုးလိုအိန္ဒိယမှာတည်တဲ့နိုင်ဟိုပါကစ္စတန်တွေကတော့ဟိုအစရရရန်သူလို့ဖြစ်တယ်။နောက်တခါတခြားနိုင်ငံတွေပါကတော့သူကတော့ဒေတာတွန်းဟိုအကိုကြီးလိုပဲပေါ့လေ။နီပေါ်ပြည်ပြောတည်တဲ့လက်ငါပြောပြောပင်လာဒက်ပြောပြော။ဆိုတော့အိဒီနန္ဒနာမူရီကသူ့ရဲ့ဒီနိုင်ငံရေးဒေတာတွန်းနိုင်ငံရေး policy မှာအရင်တော့ကအရှိမျောဆိုတဲ့ policy ကနေပြီးတော့အရှိဘက်ကိုဟိုဆက်လုံးလုံးတော့ဆိုတဲ့ဟို policy မျိုးပြောင်းလာတယ်။ အဲ့တော့အရှိတ်ကိုလုတ်ဖို့ဆိုရင်ဗမာနိုင်ငံကိုမဖြတ်ဖဲနဲ့အိန္ဒိယဟာဘယ်လိုမှမရနိုင်ဘူးဗမာနိုင်ငံနဲ့ဆက်သွားရင်ထိုင်းနိုင်ငံဆိုတော့ဒီနှစ်နိုင်ငံဟာဒီနာရဏမူရီရဲ့အိန္ဒိယဆိုရအတွက်နိုင်ငံရေး policy မှာအတော့ကိုအဓိကကျတဲ့အတွက်ဒီခင်းချင်းနှစ်ခုအရာအဲဒီဟာဟာသမိုင်းစာမျက်နှာဖွင့်နေလို့ပြောနိုင်ပါတယ်ခင်ဗျာ
အခုဒေါ်ဆန်းစုကြည်အစည်းဝေးတက်ဖို့အတွက်ရောက်နေတဲ့ဒီ BIMSTEC ညီလာခံဟာလည်းဒီဒေတာရဲနိုင်ငံတွေကိုအိန္ဒိယကစီယုံပြီးတော့သူနဲ့တစုစည်းတဲ့စီးပွားရေးလုပ်နိုင်မှုအတွက်သူကဥဆောင်ပြီးလှုပ်ထားတဲ့အဖွဲ့လိုမျိုးဖြစ်နေတော့ဒီအဖွဲ့ရဲ့အရေးပါမှုကတော့ဗျာဒေတာတွင်းမှာပေါ့နော်စီးပွားရေးအရာဒီဟိုကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်တော့ဒီအာဆီယံလိုမျိုးအဖွဲ့တွေမြန်မာနိုင်ငံကပါဝင်နေတာရှိတယ်ဒီ BIMSTEC ရဲ့အရေးပါမှုကတော့ဗျာ
ဟုတ်ကဲ့အဲတို့ဗျာဒီအိန္ဒိယကအစဉ်ဆက်ကတော့ကျွန်တော်တို့အာဆီယံနဲ့တောင်ပေါင်းဆော်တဲ့ဆက်လို့ခေါ်တဲ့တောင်အောင်ရှားနိုင်ငံများစုဖွဲ့မှာသူကဟိုကောင်းဆောင်နေရာမှာပါတယ်ဒါပေမဲ့လို့အိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးရောင်ကြီးဆက်နိုင်ငံကရဲ့အုပ်စုဟာအလုံးမဖြစ်ဘူးဆိုရင်ဒေသလိုမျိုးတောင်ဖြစ်လာတယ်ပြီးခဲ့တဲ့စစ်ဆိုးရလက်ထက်တုန်းကဗမာနိုင်ငံနဲ့တစ်ဖက်ကဟိုအာဖဂန်နစ္စတန်နိုင်ငံကနှစ်နိုင်ငံကိုဒီဆက်နိုင်ငံရဲ့လေလာသူအဆင့်ကိုသူကလှုပ်ထားတယ်ဒါပေမဲ့အဲ့ဆက်ကအခုပြောသလိုဟိုဆက်မလုံနိုင်တဲ့ခါမှာအိန္ဒိယဆိုကဘင်စတက်ကိုပို့ပြီးတော့အာယုံဆိုင်လာတယ်ခင်ဗျအဲဘင်စတက်ကဒီဘင်ကပင်လေဩခန္ဓာဘောင်းစုံဖွံ့ဖြိုးတွတ်တရေလို့သူကဆိုတဲ့အတွက်ဒီကိစ္စကိုအာယုံဆိုင်ပါမယ်ဆိုင်တဲ့ခါမှာခုနကတော့ကျွန်တော်တင်ပြသလိုပမာနိုင်ငံကိုဖျက်လိပမာနိုင်ငံဖျက်တဲ့ခါမှာအိန္ဒိယရဲ့အရှိမြောက်ဒေသကိုဖျက်ပြီးတော့သူတို့ဒီနေ့ဟိုစိတ်ကူးထားတာကတော့ဒီသုံးနိုင်ငံလမ်းမကြီးအပါဝင်ပေါ့ဟောဒါဗမာနိုင်ငံအိန္ဒိယဗမာနဲ့နောက်ထိုင်းနိုင်ငံအထိနောက်ဖြစ်နိုင်ရင်သူကမ္ဘောဒီးယားဖနောမင်းထိသူဟိုလေးနိုင်ငံအထိတောင်မှသူစစ်ကူးထားတယ်ခင်ဗျအဲ့တော့ဒီ BIMSTEC ဟာအိန္ဒိယရဲ့ဥစားပေးနိုင်ငံရေး policy ဖြစ်တဲ့အတွက်အိန္ဒိယကဒါကိုလှုပ်ချင်တယ်လှုပ်တဲ့အခါမှာဒီဒေါ်အောင်ဆုံးစုကြည်ဖြည့်စင်ပါလေဒီ policy အောင်မြင်အောင်လက်တွေ့ကြတဲ့ဟာသဘောတူညီမှုတွေနဲ့နောက်ထပ်ခြေလှမ်းတွေကိုဒီအစည်းအဝေးတွေကနေပြီးတော့တက်လာနိုင်မယ်လို့ကျွန်တော်မျှော်လင့်နိုင်ပါတယ်ခင်ဗျာ
ဒီနေရာမှာမြန်မာဘက်ကသတိထားရမှာပေါ့နော်ဒေါ်ဆန်းစုကြည်အနေနဲ့သတိထားရမှာကဟိုသူ့အနေနဲ့တရုတ်နိုင်ငံကိုလည်းသွားပြီးပြီအမေရိကကိုလည်းသွားပြီးပြီအခုအိန္ဒိယကိုသူရောက်လာပြီပေါ့နော်ရှင်းပြောရင်တော့ဒါအင်အားကြီးနိုင်ငံကြီးတွေအေကိုသူဟိုတက်နိုင်တယ်လို့သူသွားပြီးတော့ဒီဟိုဘာပေါ့မြန်မာနိုင်ငံရဲ့အနေထားဟိုဘာပေါ့ပါဝင်ပတ်သက်မှုကိုသူဟိုတဖြည်းဖြည်းလှုပ်ဆောင်လာနိုင်ပြီပေါ့နော်ဒါပေမဲ့အဓိကကြတာကတော့စီးပွားရေးအရာလည်းအင်အားကြီးတယ်လူဦးရေအရာလည်းကမ္ဘာမှာအများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်နိုင်ငံအကြားမှာမြန်မာနိုင်ငံကရှိနေတာဆိုတော့ဒီနိုင်ငံအကြားမှာတဟဇာတာမြတ်အောင်ဒေါ်ဆန်းစုကြည်အနေနဲ့ရက်ဒီပြောဆိုဖို့တော့လိုမယ်ထင်တယ်နော
်ဟုတ်ကဲ့ခင်ဗျအဲဒေါ်အောင်ဆန်းစုကြည်ကဒီတကယ်ကမ္ဘာအခင်းကျင်းမှာအနောက်နိုင်ငံရဲ့အိန္ဒိယနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်ရဲ့အိန္ဒိယရဲ့သုံးနိုင်ငံသုံးပွင့်ဆိုင်မှာဗမာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားမှန်လာဘက်ကနေပြီးတော့သူကစဉ်းစားပြီးတော့လှုပ်ဆောင်မယ်လို့ကျွန်တော်ယုံကြည်ပါတယ်အခုဒီလေပဲအဲ့တိုင်လှုပ်နေတယ်အဲ့ဒီမှာမတူညီတဲ့ဒီအုပ်စုကြီးသုံးခုနိုင်ငံကြီးသုံးခုပေါ့နော်အဲ့ဒီမှာလည်းပဲကျွန်တော်တို့ဗမာနိုင်ငံအတွက်နိုင်ငံသုံးခုလုံးကနေအကောင်းဆုံးရနိုင်တာတွေရှိပါတယ်ခင်ဗျာဒါကိုကျွန်တော်ရွေးချယ်ပါပါတရုတ်နိုင်ငံကတော့ဒီအတိုင်းစစ်ဆွာလက်ထက်ဒီအမ်တမဟိုလိုရတဲ့လောက်များတဲ့အလားပမာနိုင်ငံပမာစီဝါရေးကုံသွေးရေးညမြူနာမှုအစစပေါ့လေနိုင်ငံရေးရောစီရေးရောဟိုယူထားပြီးတော့ဖြစ်တော့ဒီဟာတွေကိုဟိုတင့်တင့်လျောက်ပတ်အောင်ရှင်းရတဲ့အလုပ်ပဲတော့ဆက်ကြည့်ကြည့်သူကလုံနိုင်မယ်။နောက်အနောက်နိုင်ငံနဲ့အိန္ဒိယကတော့အစ်စ်ကျွန်တော်တို့ရတာတွေကိုကျွန်တော်တို့ယူနိုင်လိမ့်မယ်လို့ယူဆပါတယ်။ဥပမာဆိုအိန္ဒိယကကျွန်တော်တို့ရနိုင်တာဒါပြီးခဲ့တဲ့အဲဟိုတာဦးထင်ကျော်ခီးသွားတော့ကလည်းဟိုပြောခဲ့တဲ့ကဏ္ဍလေးပေါ့နော်ဥပမာဆိုရင်စိုက်ပျိုးရေးစနစ်နဲ့ပယ်မျိုးစုကိစ္စအိန္ဒိယအမ်တမဆေးဝင်စားပြီးလိုအပ်တယ်။နောက်ဗမာနိုင်ငံမှာစိုက်ပျိုးရေးနည်းပညာနဲ့အကူအညီတွေဗမာနိုင်ငံလိုအပ်တယ်။နောက်တော့ကုန်သွယ်ရေးပေါ့ကုန်သွယ်ရေးကတော့ဟိုအိန္ဒိယနဲ့ဗမာမှာကုန်သွယ်ရေးကတိတ်ကြီးတော့မကောင်းဘူး။ဒါကြောင့်လို့ဆိုတော့ဒီအိန္ဒိယအရှိမြောက်ဒေသဖြတ်သန်းရတာခက်ခဲလွန်းလို့ကုန်သွယ်ရေးတိတ်မကောင်းဘူး။ဒီနည်းမြုံနံမှုပိုင်းမှာလည်းအိန္ဒိယကတရုတ်ကိုတော့မရှင်းနိုင်ဘူး။ဒါမျိုးခုနသုံးနိုင်ငံလမ်းမကြီးဖောက်ရင်အဲ့သုံးနိုင်ငံလမ်းမကြီးကဟိုတရုတ်တံငွေပယ်လိုက်နဲ့မတူဘူးခင်ဗျာတရုတ်တံငွေပယ်လိုက်တရုတ်ပြည်တွေပဲကြိုးရှိခဲ့တာပေါ့ဒီသုံးနိုင်ငံလမ်းမကြီးဆိုရင်တော့သုံးနိုင်ငံလုံးကြိုးရှိမဲ့အရာဖြစ်တဲ့အတွက်ဒါကတော့ကျွန်တော်ကြိုးဆိုသင့်တယ်လို့ကျွန်တော်ယူဆတယ် အလားတူပဲတခြားဟို ID နိပညာပဲဖြစ်ဖြစ်နောက်တစ်ခါဟိုပညာရေးကျမ်းမာအဓိကတော့ကျမ်းမာရေးအိန္ဒိယဘက်ကရတယ်ကျမ်းမာရေးနဲ့ဆေးဝါးပေါ့နော်ရှားနိုင်တယ်ကျွန်တော်တို့ရနိုင်တဲ့အတွက်ဒေါ်အောင်ဆန်းစုကြည်ကလက်တွေ့ကြတဲ့ပမာဏနိုင်ငံအတွက်လိုအပ်ချက်တွေကိုအိန္ဒိယနေပြီးတော့ချုပ်ညှိယူဆောင်လာကောင်းလာမယ်လို့ကျွန်တော်မျှော်မှပါတယ်
ကိုယ်စားဝင်လိုက်စီစဉ်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုသုတဆုံလေအမေရိကန်တခွင်ကိုဆက်ပြီးတော့နားဆင်ရပါမယ်ရှင်မကြသေးခင်ရက်ပိုင်းတွေတွင်ကကျင်းပခဲ့တဲ့ဒုတိယသမ္မတလောင်းနဲ့သမ္မတလောင်းစကားစစ်ထိုးပွဲတွေအကြောင်းသုတဆုံလေအမေရိကန်တခွင်စီစဉ်မှာကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင်
အမေရိကန်ဒုသမ္မတရဲ့အဖြစ်ဝင်ရောက်ရွေးကံမဲ့ဒီမိုကရက်ပါတီဒုသမ္မတလောင်း Tim Kaine နဲ့ Republican ဒုသမ္မတလောင်း Mike Pence တို့ဟာတကြိမ်တည်းသာကျင်းပတဲ့အော်တိုဘာ၄ရက်နေ့စကားဆစ်တိုးပွဲအတွင်းတွေ့ဆုံခဲ့ပါတယ် Farmville Virginia ပြည်နယ်ကစကားဆစ်တိုးပွဲအတွင်းအချိန်တော်တော်များများမှာဒုသမ္မတလောင်း2ဦးဟာရှင်ပြိုင်ဘက်ပါတီကသမ္မတလောင်းတွေဖြစ်တဲ့ Hillary Clinton နဲ့ Donald Trump တို့အပေါ်အပြန်အလှန်ဝေဖန်ထိုးနှက်ခဲ့ပါတယ်။စကားဆက်ထိုးပွဲစတင်ချိန်လက်ဆွဲနှုတ်ဆက်ပြီးမကြခင်မှာပဲ Republican သမ္မတလောင်း Donald Trump ရဲ့အငင်းပွားပွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောဆိုပေးဖို့ Mike Pence ကို Tim Kaine ကတိုက်တွန်းချိန်မှာတော့စကားဆက်ထိုးပွဲဟာအချိန်တိုတိုအတွင်းအခြေအတင်စတင်ပြောဆိုတဲ့အနေအထားကိုရောက်လာပါတယ် Tim Kaine က
Donald Trump during this campaign has called Mexicans rapists and criminals.
Donald Trump မက္ကဆီကိုနိုင်ငံကလူတွေကိုမရေမှုရာဇဝတ်ပြစ်မှုကျူးလွန်တဲ့သူတွေလို့သူ့ရဲ့မဲဆွယ်စည်းရုံးပွဲတွေအတွင်းမှာပြောခဲ့ပါတယ်။ဒါအပြင်မျိုးသမီးတွေအပေါ်ကိုကျင်းသိက္ခာမဲတဲ့သူတွေဝက်တွေခွေးတွေရွေးရှာပွဲအားဖြစ်ပြောခဲ့ပါတယ်။ဒီလိုအခြေတင်ဖြစ်စေတဲ့အကြောင်းအရာတွေကိုသူလုပ်ခဲ့ပြီးတော့သမ္မတဥပမာနိုင်ငံသားမဟုတ်ဘူးဆိုပြီးတော့လည်းတစ်ဖက်သက်လိန်ညာခဲ့ပါတယ
်။ဒါလို့ပြောဆိုမှုအပေါ် Mike Pence ကလည်းပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပါတယ်။
He still wouldn't have a fraction of the insults.
တော့ကံတော့လာဟာမင်းမျိုးပဲကောင်းသူတွေဘာကမှမသိနားမလဲသူတွေမျော်လင့်ချက်မရှိတဲ့သူတွေလို့ Hillary Clinton ကစကားပြောဆိုတာလားမဆိုပါဘူး
။စကားဆက်ထိုးပွဲအတွင်းမကြာခဏတယောက်နဲ့တယောက်ကြားပြတ်ဝင်ရောက်ပြောဆိုပေးမယ်။အများအပြားတော့အခြေအနေကိုထိန်းသိမ်းနိုင်ခဲ့ပါတယ်။သမ္မတ Barack Obama ရဲ့ဦးဆောင်မှုအောက်မှာ American ပြည်အောင်စုဟာတဖြည်းဖြည်းချင်းယိုယွင်းလာတယ်လို့ Pence ကဆွဆွဲတာကြောင့်ဒုသမ္မတလောင်းနှစ်ဦးအကြားနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးအငင်းပွားပြန်ပါတယ
်။ After traveling millions of miles as our Secretary of State after being
နိုင်ငံခြားရေးဝန်ကြီးတယောက်အနေနဲ့မိုင်းတွေတန်းချီကမ္ဘာနှံ့သွားခဲ့ပြီးတခါလက်ရှိအစိုးရအဖွဲ့ရဲ့နိုင်ငံခြားရေးမူဝါဒတွေကိုသူအဓိကပုံဖော်ခဲ့ပြီးတဲ့နောက်ဒီကနေ့အမေရိကန်ပြည်ထောင်စုရဲ့လုံခြုံမှုအားနည်းလာခဲ့တာပ
ါနျူကလ িয়ার ဆိုင်ရာမူဝါဒအပါအဝင်ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒတွေအပေါ်ခိန်းကထိုးနှက်ဝေဖန်ခဲ့ပါတယ
် Donald Trump believes that the world
will be safe ညပိုင်ဆိုင်တဲ့နိုင်ငံတွေပုံများရင်ကမ္ဘာကြီးကပိုလုံခြုံမယ်လို့ Donald Trump ကယုံကြည်ပါတယ်ဆော်ဒီအာရေဗျဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ဒီလက်နက်တွေကိုပိုင်ဆိုင်သင့်တယ်လို့သူကပြောပါတယ်
Trump ဟာသူ့ရဲ့အခွန်ပေးဆောင်မှုစည်းရင်းကိုထုတ်ပြန်ပေးဖို့ညှင်းဆိုခဲ့တယ်လို့1990ခုနှစ်ကဒေါ်လာတန်တထောင်နီးပါးအရှုံးပြခဲ့တဲ့ကိစ္စလဲဒီအချိန်တော့အတွင်းထွက်ပေါ်လာတဲ့အပေါ်ခိန်းကထောက်ပြခဲ့ပါတယ
် Governor Pence had to give Donald Trump his tax returns to show he was
qualified. ဒီလိုကြောင့်ယူပတ်စ်နေတဲ့ဒုသမ္မတလောင်းဖြစ်ရှင်မြန်ခွင့်ရဖို့အတွက်အခွန်ပေးဆောင်မှုစည်းရင်းကို Donald Trump ကိုပေးရပါတယ် Donald Trump အနေနဲ့လည်းသူဟာသမ္မတတူဖြစ်အရေးချင်းပြည့်မိတယ်ဆိုတာကိုပြသဖို့သူ့ရဲ့အခွန်ပေးဆောင်မှုစည်းရင်းကိုသူများသိအောင်ထုတ်ပြန်ရပါလိမ့်မယ
်။ Trump ရဲ့အခွန်ပေးဆောင်မှုနဲ့ပတ်သက်ပြီး Pence ကအခုလိုတုံ့ပြန်ပါတယ်
။ Donald Trump is a businessman, not a corporate.
Donald Trump ဟာစီးပွားရေးသမားတစ်ယောက်ဖြစ်ပြီးတော့သူဟာနိုင်ငံရေးသမားတစ်ယောက်ဖြစ်ရပ်တည်ခဲ့တာမဟုတ်ပါဘူး။စီးပွားရေးလုပ်ငန်းတွေကိုသူဟာထူထောင်ခဲ့ပါတယ်။ဒီအပတ်အတွင်းထွက်လာတဲ့အခွန်စည်းရင်းဟာလွန်ခဲ့တဲ့နှစ်20လောက်ကသူ့အနေနဲ့ရင်ဆိုင်ခဲ့ရတဲ့အခက်အခဲအခြေအနေတချို့ပါ
Hillary Clinton နဲ့ Donald Trump တို့ရဲ့ဒုတိယကြိမ်စကားဆက်ထိုးပွဲမကျင်းပခင်၅ရက်အလိုမှာကျင်းပတဲ့ဒုသမ္မတလောင်းနှစ်ဦးရဲ့စကားဆက်ထိုးပွဲအတွင်းအကြမ်းဖက်မှုလူဝင်မှုကြီးကြပ်ရေးစီးပွားရေးရုရှားနဲ့ဆက်ဆံရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အခြေတင်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းသမိုင်းတစ်လျှောက်ပြောင်းကြည့်မယ်ဆိုရင်တော့ဒုသမ္မတလောင်းတွေရဲ့စကားဆက်ထိုးပွဲဟာသမ္မတရွေးကောက်ပွဲရလဒ်ပေါ်တိတ်ပြီးတော့တက်ရောက်မှုတော့မရှိပါဘူး။အော်တိုဘာလ9ရက်နေ့မှာတော့ Missouri ပြည်နယ် St. Louis မြို့မှာဒီမိုကရက်သမ္မတလောင်း Hillary Clintonနဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့ဒုတိယအကြိမ်စကားဆက်ထိုးပွဲကျင်းပပါရယ်ဒီစကားဆက်ထိုးပွဲအတွင်းတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ကြတာပါအမျိုးသမီးတွေအပေါ်လိမ်မိုင်းဆန်ရစကားလုံးတွေတုံးပြီးတော့နှိမ်ချပြောဆိုထားတဲ့ Mr. Trump ရဲ့ဗီဒီယိုထွက်ပေါ်လာပြီးနောက်ရပ်ပိုင်းအတွင်းမှာပဲဒီစကားဆက်ထိုးပွဲကျင်းပတာပါ စကားစစ်တော်ဝဲတွင်လွန်ခဲ့တဲ့17နှစ်ကအမျိုးသမီးတွေနဲ့ပတ်သက်ပြီးရရင်ဆန်းဆန်းစကားလုံးတွေတုံပြောဆိုခဲ့တာနဲ့ပတ်သက်လို့ဒေါ်နယ်ထရမ့်ကတောင်းပန်ပါတယ
် Yes I'm very embarrassed by it I hate it but it's locker room
ရေးစံနဲ့ပတ်သက်လို့ကျွန်တော်အနေနဲ့တိတ်ကိုစိတ်ကတိကောက်ဖြစ်ရတယ်လို့ဒါကိုမုန်းနဲ့မုန်းမိပါတယ်ဒါပေမဲ့လည်းဘယ်သူမှမကြားနိုင်တဲ့အခြေအနေမျိုးမှာပြောခဲ့တာပါ
မစ္စတာထရမ့်အနေနဲ့သမ္မတတယောက်မဖြစ်ထိုက်ဘူးဆိုတာကိုဒီဗီဒီယိုကသက်သေပြနေပြီးဒါဟာအမျိုးသမီးတွေလက်တင်နယ်ပွားတွေမွတ်စလင်တွေအပေါ်စော်ကားပြောဆိုမှုတွေကနောက်ဆုံးထွက်ပေါ်လာတဲ့သဘောထားမှတ်ချက်ဖြစ်ကြောင်းမစ္စစ်ကလင်တန်ကပြောပါတယ
် So this is who Donald Trump is and the question for us the question
Donald Trump ဘလို့လူစားမျိုးလဲဆိုတာရုပ်လုံးပေါ်လာတာဖြစ်ပြီးတော့ကျမတို့အတွက်တခါတိုင်းပြည်အတွက်ကျမတို့ဟာဒီလိုလူစားမျိုးမဟုတ်ဘူးဆိုတာကိုပြသရမှာဖြစ်ပါတယ
်ဒီစကားစစ်ထိုးပွဲတစ်လျှောက်လုံး Mrs. Clinton ဟာလူလိန်တယောက်တခါမကောင်းဆိုးဝါးဖြစ်တယ်လို့တော့ Mr. Trump ကပြောဆိုပါတယ်ဒါအပြင်နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကိုပိုင် email server တခုအသုံးပြုခဲ့တာနဲ့ပတ်သက်ပြီးတော့လဲသူကဝေဖန်ပါတယ
် If I win I am going to instruct my attorney general to get a special
ကျွန်တော်သာနိုင်ရမယ်ဆိုရင်တော့ရှေ့နေဂျိုးကနေတဆင့်အထူးအဆိုရရှေ့နေတွေကိုဒီအခြေအနေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခိုင်းတော့မှာပါ။ဘာလို့လဲဆိုတော့လိန်ညာမှုတွေဥပဒေမြင်တွေအများကြီးရှိနေနိုင်တာကြောင့်ပါ
။ Mrs. Clinton ကလည်
း Everything he just said is absolutely false but I'm not surprised. It's just off the
သူပြောသွားတာတွေအားလုံးဟာလုံးဝအမှားတွေကြီးပါ။ကျွန်မအံ့ဩမသင့်တော့ပါဘူး။အရန်ကိုကောင်းတာကတော့ဒီလိုစိတ်လိုက်မှန်ပါပြုမှုတတ်တဲ့ Donald Trump လို့လူမျိုးတစ်ယောက်ဟာကျွန်မတို့နိုင်ငံရဲ့အကြီးအကဲဖြစ်မနေတာပါပဲ။
Donald Trump ကအခုလိုတုံ့ပြန်ပါတယ
် Because you'd be in jail.
ဘာလို့လဲထောင်ထဲဝင်နေရမှာဆိုလို့လား
။ရွှေပြောင်းအခြေချလာမဲ့မွတ်စလင်တွေကိုလက်ခံသွားမှာမဟုတ်ဘူးဆိုတော့ Mr. Trump ရဲ့သဘောထားနဲ့ပတ်သက်ပြီးတော့လဲ Mrs. Clinton ကအခုလိုဝေဖန်ပါတယ
်။ We are not at war with Islam. And it is a mistake and it plays
ကျမတို့ဟာအစ္စလမ်ဘာသာနဲ့စစ်ဖြစ်နေတာမဟုတ်ပါဘူး။ဒီလိုသာလုပ်မယ်ဆိုရင်ကျမတို့ဟာအကြမ်းဖက်သမားတွေဖြစ်စေခြင်းနဲ့ပုံမျိုးလိုက်လုပ်နေတာဖြစ်သွားနိုင်ပြီးဒါဟာလည်းအမှားတစ်ခုပါ
။ Trump ကအခုလိုတုံ့ပြန်ပါတယ
်။ It's called extreme vetting we are going
ဒါကတင်းတင်းကြပ်ကြပ်စစ်စစ်တဲ့သဘောပါဘရက်ဥဘားမားနဲ့ဟီလာရီကလင်တန်တို့ကြောင့်ဆီးရီးယားလိုနိုင်ငံမျိုးကပေါင်းနဲ့ချီတဲ့ဒုက္ခတွေတွေဝင်လာမှာကိုစစ်စစ်သွားမှာပ
ါရုရှားဟာဒေါ်နယ်ထရမ့်ကိုပိုလိုလားတယ်ဆိုပြီးတော့လဲမစ္စစ်ကလင်တန်ကဆွဆွဲပါတယ
် Russia has decided that it's all in Syria
ဆီးရီးယားရေးမှာရုရှားကလုံးဝဝင်ရောက်ဆွတ်ဖက်ဖို့ဆုံးဖြတ်ထားတယ်လို့နောင်တက်လာမယ့်အမေရိကန်သမ္မတဟာသူတို့ဖြစ်စေခြင်းနဲ့သူမျိုးဖြစ်လာဖို့လဲဆုံးဖြတ်ထားပါတယ်။တေချာတာကတော့အဲ့ဒါကျမမဟုတ်တာပါပဲ
။ Donald Trump က
I don't know Putin. I think it would be great if we get along with Russia.
Putin ကိုကျွန်တော်မသိပါဘူး။ Russia နဲ့သဘောထားချင်းတိုက်ဆိုင်ပြီးအတူပူးပေါင်းဆောင်ရွက်သွားနိုင်ရင်တော့ဒါအကောင်းဆုံးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။ဥပမာ ISIS တွေကိုအတူပူးပေါင်းနှိမ်နင်းသွားတာမျိုးပါ။
သမရလောင်းတွေအနေနဲ့တဦးအပေါ်တဦးအကောင်းမြင်ပေါ်ကနေပြောဆိုဖို့စကားစစ်တူပွဲတယောက်လာတဲ့မဲဆန္ဒရှင်တဦးကတောင်းဆိုတဲ့အခါမှာတော့ Mrs. Clinton က
His children are incredibly able and
သူသားသမီးတွေဟာအလွန်တော်ပြီးတော့ကြိုးစားကြပါတယ
် Mr. Trump ကလည်းအခုလိုပြန်လဲပြောဆိုပါတယ
် She doesn't quit She doesn't give up
သူဟာလက်မြောက်အရှုံးပေးပြီးထွက်သွားမဲ့သူမျိုးမဟုတ်ပါဘူ
းသမရလောင်းတွေရဲ့တတိယနဲ့နောက်ဆုံးအကြိမ်စကားစစ်တူပွဲကိုတော့အော်တိုဘာလ19ရက်နေ့ကျရင်နီဗာဒါပြည်နယ် Las Vegas မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ဆစဉ်တင်ဆက်ပေးနေတဲ့သုတဆောင်အမေရိကန်တခွင်ကိုနားဆင်ကြကြရတာပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အောက်တိုဘာလ16ရက်နေ့ဟာကမ္ဘာစမ်းသပ်ရိတ်ခါနေ့ဖြစ်ပြီးကမ္ဘာတလွှားငတ်မှုမှုတိုက်ဖျက်ရေးအတွက်လှုပ်ဆောင်ကြတဲ့နေ့ဖြစ်ပါတယ်1945ခုနှစ်ကကုလသမဂ္ဂ FAO စမ်းသပ်ရိတ်ခါနေ့စိုက်ပျိုးရေးအဖွဲ့ကြီးစတင်ထူထောင်တဲ့နေ့လည်းဖြစ်ပါတယ်ဒီနေ့မှာကမ္ဘာတလွှားမှာနေထိုင်သူတွေလာရောက်စုဝေးကြပြီးလူသားတွေရဲ့ဘဝတသက်တာမှာငတ်မှုမှုလုံးဝမရှိစေဖို့အတွက်တန်ဓိဋ္ဌာန်ချကြတဲ့နေ့လည်းဖြစ်ပါတယ်လွန်ခဲ့တဲ့ဆယ်နှစ်တာကာလဝင်းကျင်လောက်အတွင်းမှာပဲလူသားတယောက်အတွက်အခြေခံနေစဉ်လိုအပ်ချက်မဖြစ်ဝပဲနေနေရသူတိတိတသာရော့ပါလာတာကိုတွေ့လာကြပါပြီ။အရင်တုန်းကတော့လူ6ယောက်မှ1ယောက်လောက်ဟာဆာလောင်မွတ်သိမ့်မှုနဲ့အိပ်ယာဝင်ခဲ့ရတဲ့ညအတော်များများကိုကြုံခဲ့ကြရတာပါ။အခုတော့9ယောက်မှ1ယောက်နှုန်းဖြစ်လာပါပြီ။ဘာပဲပြောပြောကမ္ဘာတဝန်းငတ်မှုမှုနဲ့ကျုံးနေရသူပေါင်းကအခုထိသန်း800လောက်ရှိနေပါသေးတယ်။ဒီထဲက60ရာခိုင်နှုန်းဟာအမျိုးသမီးတွေပါဖွံ့ဖြိုးဆဲနိုင်ငံတွေကတောင်သူလယ်သမားအများစုဟာလည်းအမျိုးသမီးတွေဖြစ်နေပါတယ်အမျိုးသမီးတွေငတ်နေတာနဲ့အမျှကလေးငယ်တွေလည်းငတ်မှုမှုနဲ့မကြမကြရင်ဆိုင်ရတတ်ပါတယ်ဒါကြောင့်အသက်5နှစ်အောက်ကလေးငယ်ပေါင်းတန်း160တန်းလောက်ဟာအာဟာရချို့တဲ့နေတာပါအာဟာရချို့တဲ့နေတဲ့ကလေးတွေရဲ့အုံနှောက်ဟာပုံမှန်မဖွံ့ဖြိုးပါဘူး သူတို့ဟာတင်ယူဖို့အတွက်အခက်အခဲတွေရှိနေတယ်လို့ကာယညာဏဖွံ့ဖြိုးမှုလည်းနေပါတယ်။အာဟာရချို့တဲ့မှုကသူတို့ရဲ့အနာဂတ်အောင်မြင်မှုကိုပါထိခိုက်စေတာမဟုတ်ပါဘူး။သူတို့ရဲ့ပတ်ဝန်းကျင်အတိုင်းဝိုင်းစီးပွားရေးနဲ့သူတို့နေထိုင်ရာနိုင်ငံတွေရဲ့ဖွံ့ဖြိုးရေးအတွက်ကိုပါထိခိုက်နိုင်ပါတယ်။ဒါအပြင်ကလင်းငယ်တွေအခုလိုပုံမှန်အာဟာရချို့တဲ့နေတဲ့အတွက်အာဟာရချို့တဲ့မှုနဲ့ဆက်နွယ်ပြီးသေဆုံးရတဲ့အသက်၅နှစ်ယောက်ကလေးငယ်ဟာတစ်နှစ်ကို၅တန်းလောက်ရှိနေတာပါ။ငတ်မမှုပပျောက်ရဲ့အတွက်ကဘာတဝန်းကလှုပ်ဆောင်နေကြတာဟာမှန်ကန်တဲ့လုပ်ရမှုလုပ်ကြတာပါ။ကုလသမဂ္ဂထောင်စုနှစ်ပန်းတိုင်အတွက်ပထမရည်မှန်းချက်ကဘာတလောကဆင်းရဲရင်တိတ်နေပြီးငတ်မမှုကျုံနေရသူတွေကိုလက်ရှိအရေးအတွက်ထက်ထက်ဝက်လောက်ရှော့ချနိုင်ဖို့ဖြစ်ပါတယ်။အခုဒီရည်မှန်းချက်ဟာအောင်မြင်နေပါပြီ။2030မှာဖွံ့ဖြိုးမှုရေရှည်တည်ထောင်ဖို့လှုပ်ဆောင်နေတဲ့အခုလိုအကူအညီကာလမှာဆင်းရဲတဲ့နေနေမှုနဲ့ငတ်မမှုကိုထိရရောက်ဖယ်ရှားနိုင်ဖို့အတွက်တန်တိထံတွေချရမှာဖြစ်တယ်လို့ရည်မှန်းချက်တွေကိုလည်းမြင့်တင်ထားရမှာဖြစ်ပါတယ်။ဒီလိုမြင့်တင်ရေးကိုနောက်ဆုံးပေါ်စာနာရိတ်ခါတွေနဲ့အနာဂတ်အစီအစဉ်ချမှတ်တာတွေကနေတဆင့်အမေရိကန်ပြည်ထောင်စုကထောက်ပံ့ကူညီနေပါတယ်။တခြားနိုင်ငံတွေကအစိုးရတွေတက္ကသိုလ်တွေဘက်ဆောင်နဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေသုတေသနဌာနတွေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့အမေရိကန်အစိုးရကအတူလက်တွဲပြီးဆင်းရဲတဲ့နေနေသူတွေငတ်မနေသူတွေတန်ပေါင်းများစွာကိုကယ်တင်နိုင်ဖို့လုပ်နေပါတယ်။ဆင်းရဲတဲ့နေမှုငတ်မမှုနဲ့အာဟာရချို့တဲ့မှုတွေတိုက်ဖျက်ရေးအတွက်တန်ဋိဌံချထားတဲ့အတိုင်းလှုပ်ဆောင်မယ်ဆိုတာကိုကမ္ဘာစမ်းသပ်ရေးကနေမှအမေရိကန်ပြည်ထောင်စုကထက်လောင်းအတည်ပြုလိုက်ပါတယ်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။ VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈ :00 ကနေ၉ :00 အထိတစ်ချိန်နေ့လယ်၁၂ :00 ကနေနေ့ခင်း၁ :00 အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရယ်။မကြခင်မှာတော့ကျမတို့အခုလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကကြေညာပေးပါအောင်မရှင
်။အီရတ်နိုင်ငံမြောက်ပိုင်းမော်ဆူးမြို့ကို IS စစ်သွေးကြွာရဲ့လက်ကနေပြန်လည်သဲယူနိုင်ဖို့အီရတ်တပ်တွေမြေပြင်ကနေထိုးစစ်ဆင်နေတာနဲ့အတူတချို့နေရာတွေကိုပြန်လည်သဲယူနိုင်ပြီလို့အီရတ်တပ်တွေနဲ့အတူကူညီတိုက်နေတဲ့ကတ်တပ်ဖွဲ့ခေါင်းဆောင်တွေကပြောပါရယ်။အိန္ဒိယနိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအိန္ဒိယသမ္မတပရဏတ်မူဂါဂျီနိုင်ငံခြားရေးဝန်ကြီးရွှေရှမာစဝရတ်တို့နဲ့ဒီကနေ့အောက်တိုဘာ18ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။နှစ်နိုင်ငံဘုံအကျိုးစီးပွားကိစ္စတွေနဲ့ယင်းဤကောင်းမွန်တဲ့ဆက်ဆံရေးပိုပြီးခိုင်မာစေမယ့်နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးကပြောကြားထားပါတယ်။ဒေါက်တာဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းအောက်တိုဘာ19ရက်ပုံထုံးနေ့မှာတွေ့ဆုံမှာပါ။ဒေါက်တာဆန်းစုကြည်ဟာတနင်္လာနေ့တုန်းကတော့ဂိုဝါမြို့ကနေပြီးတော့ဒီနယူးဒယ်လီမြို့တော်ကိုရောက်ရှိခဲ့ပါတယ်။ရောက်ရှိပြီးချိန်မှာပဲဒီအိန္ဒိယနိုင်ငံရဲ့အဓိကအတိုက်ခံကွန်ဂရက်ပါတီဥက္ကဋ္ဌဆိုနီယာဂန်ဒီကိုသူမရဲ့နေအိမ်မှာတွားရောက်ပြီးတော့တွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားကမအောင်မြင်တဲ့မစ်ဆိုင်းဒုံးကျည်လက်တလောပစ်ခတ်ခဲ့မှုအတွေ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်ပြီးတော့နောက်ထပ်အရေးယူတန်ခါမှုတွေလုပ်မယ်လို့ချိန်ချလိုက်ပါတယ်။ဒုံးကျည်ပစ်လို့ဖို့မြောက်ကိုရီးယားရဲ့ကြိုးပမ်းမှုဟာအရင်ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တော်တော်များများကိုအကြီးအကျယ်ချိုးဖောက်လိုက်တာဖြစ်တယ်လို့လုံခြုံရေးကောင်စီမှတနင်္လာနေ့တုန်းကအရေးပေါ်တကပိတ်ဆွေးနွေးပွဲအပြီးမှကြေညာချက်ထုတ်ပြန်ခဲ့တာပါ။မြောက်ကိုရီးယားအနေနဲ့ပယ်ထိန်တပ်ဒုံးကျည်တွေနဲ့နျူကလ িয়ার လက်နက်တွေဆက်တပ်မှုကိုလုံးဝထပ်မလုပ်ပါနဲ့လို့လည်းပြောကြားထားပါတယ်။အခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးတော့ဒီတိတာတဲ့အရေးယူမှုတွေနောက်ထပ်လှုပ်သွားမယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကပြောပါတယ်။ဒါလက်ပြစ်ပယ်ထိန်ဒုံးကျည်ကိုမြောက်ကိုရီးယားကစနေနေ့တုန်းကပြစ်လွတ်ဖို့စူးစမ်းခဲ့ပေမဲ့ဒုံးကျည်ပြန်အတက်မှာပဲပောက်ကွဲသွားခဲ့တာဖြစ်ပါတယ်။တခါအမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်သမ္မတလောက်ဟစ်လာရီကလင်တန်အနိုင်ရစေအောင်လို့ရွေးကောက်ပွဲမတမာမှုတွေရှိတဲ့ဆိုတဲ့ဆက်ဆွဲချက်တွေကို Republican Party အကြီးအကဲတွေကအလေးမထားဘူးလို့ Republican သမ္မတလောက် Donald Trump ကတင်းနှံလာနေကပြောကြားလိုက်ပါတယ်ရှင်
။အင်္ဂါနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကနန်းထွေးကြီးဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16.41တို့ကနေအတန်လွှင့်ပေးသွားမှာပါရှင်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.